Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်စွန်လ9ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်လုံမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မှုပြပါ။အခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တရုတ်အမေရိကန်အဆင့်မြင့်ဆွေးနွေးမှုတွေမှာလူ့ခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးကြဖို့လူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။စင်ကာပူဝန်ကြီးချုပ်ဟာ3ရက်ကြာလက်ပတ်ဖို့အတွက်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကိုတင်ဆက်ပြီးကြားကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
ဒီကျောင်းသားဆန္ဒပြတာကိုဥပဒေမဲ့ပေါ့နော်သူဒီဆိုင်ကယ်ကိုဆွဲလက်လိုက်တာဒါအများနဲ့အမြင်ပါဒီဟာကိုကြတော့မျက်ွက်ပြည်
ဒါတော့မနေ့ကဝတရားနှောက်ရှက်မှုနဲ့ထောင်ဒဏ်3လချမှတ်ခံရတဲ့မြန်မာနိုင်ငံအခြေစိုက် BBC သတင်းတောက်ကိုနေလင်းဖြစ်ပါတဲ့သတင်းလှော်တွေကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြပါမယ်ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတကိုယ်စားလှယ်လောက်နောက်ဆုံးပြည်နယ်တွေမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်နောက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့မကြခင်ထိုင်းနိုင်ငံခီးစဉ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကျူးစွကြကြရဲဆိုတာဆရာတွေအပြင်စကိုင်းတိုင်းလက်ပရောင်းတောင်ကျင်းနီစီမံကိန်းမှာဒေတာကနေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေနေကြမှာတိမာမှုတွေဖြစ်နေတဲ့စားတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာရေကြောင်းပိုက်ဆံမှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကတင်းမာမှုအခြေအနေတွေကိုရီးယားကျွန်းဆွယ်အရင်းနဲ့အရင်းနှီးမြုပ်နှံမှုအတွက်အဟန့်တဖြစ်စေတဲ့ကိစ္စတွေအစုံအကြောင်းအရာပေါင်းစုံအတွက်ငွေကြေးအကုန်အကျများတဲ့အဆင့်မြင့်ဆွေးနွေးပွဲတွေနှစ်စဉ်ကျင်းပကြပါတယ်။ဒီဆွေးနွေးမှုတွေကနိုင်ငံအကြအကျပြည့်နဲ့ဆက်ဆံရေးဖြစ်ပေါ်ရေးနဲ့သဘောထားကွဲပြားမှုတွေအတွက်အတည်ငြိမ်အောင်တက်မှတ်ပေးရရောက်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုနှစ်စဉ်ကျင်းပနေတဲ့ဆွေးနွေးမှုတွေမှာလူ့ခွင့်ရေးကိစ္စကိုပုံမထက်သင်းဆွေးနွေးတဲ့လို့လူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။အခုနှစ်အတွက်ကျင်းပတဲ့ဆွေးနွေးပွဲမတန်ခင်ကလေးကပဲနေစီမချတဲ့တင်းတော်များအဖွဲ့နဲ့တခြားလူ့ခွင့်ရေးအဖွဲ့၉ခုတို့ကဒီကိစ္စကိုထည့်သွင်းဆွေးနွေးပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ဗန်ဒါရေးဝန်ကြီးဂျက်ကလူးတို့နဲ့ဦးထံပူးတွဲစာပေးပို့ခဲ့ကြပါတယ်။တရုတ်နိုင်ငံမှာသမ္မတရှီကျင်းပင်သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကအထောက်အထားတွေနဲ့စီရင်ပြုစုထားပြီးပုံမဆိုးဝါးလာနေတဲ့လူ့ခွင့်ရေးအခြေအနေနဲ့တရားဥပဒေစိုးမိုးမှုအခြေအနေတွေကိုအဲ့ဒီစာထဲမှာထည့်သွင်းဖော်ပြထားပါတယ်။
တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပွားနေတဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုတန်တမာရေးရအဖြစ်ရှာကြဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့ကဘေကျင်းမြို့မှာကျင်းပနေတဲ့ရှစ်ကြိမ်မြောက်အမေရိကန်တရုတ်မဟာဗျူဟာနဲ့စီးပွားရေးနှစ်ပတ်လည်ဆွေးနွေးပွဲရဲ့ဖွင့်ပွဲမှာမစ္စတာကယ်ရီကပြောလိုက်တာပါ။ဒေသရင်းမှာတောင်တရုတ်ပင်လယ်တွေကလူမနေတဲ့ကျွန်းနဲ့တနာကြောက်တန်းတွေပေါ်မှာတရုတ်ရဲ့စစ်ရေးအဆောက်အဦတွေတိစောက်မှုတိုးပွားလာနေတဲ့အတွက်ဒေသရင်းမှာစိုးရိမ်ပူပန်မှုတွေတိုးနေတာနဲ့ပတ်သက်လို့မစ္စတာကယ်ရီကမှတ်ချက်ပြောကြားသွားခဲ့တာပါ။တောင်တရုတ်ပင်လယ်ရဲ့အစိတ်ပိုင်းတော်များကိုထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့အင်ဒိုနီးရှားတို့ကလည်းပိုင်ဆိုင်ကြောင်းအသီးသီးကြေညာထားကြပါတယ်။ဒါ့အပြင်တောင်တရုတ်ပင်လယ်ထဲမှာနှစ်စဉ်ဒေါ်လာ5ထရီလီယံလောက်တမိုးရှိတဲ့ကုန်သွယ်မှုတွေဖြတ်တန်းပြုလုပ်နေကြတာဖြစ်ပြီးရေနံနဲ့သဘာဝဓာတ်ငွေတန်ဆာတရည်လည်းပေါ်ကျော်သွားတယ်လို့ယူဆရပါတယ်။ဒေတာရင်းကဝန်ဟင်ရံမှာအမေရိကန်ရဲ့ထောက်လန်းရေးလေရင်တွေပြန်တန်းနာတဲ့ပတ်သက်လို့တရုတ်အစိုးရကဒေါ်သာရကြီးတုံ့ပြန်ခဲ့ပြီးတောင်တရုတ်ပင်လယ်ရဲ့အစိတ်ပိုင်းအချို့မှာလေကြောင်းကာကွယ်ရေးအသိမှတ်ပြုစုံဖန်တီးဖို့အတွက်တရုတ်ကစဉ်းစားနေပါတယ်။ဒီစနေရလေကြောင်းပြန်တက်မဲ့လေရင်တွေအလုံးဟာတရုတ်အာဏာပိုင်တွေစီမှာမှတ်ပုံတင်ထားဖို့လိုအပ်မှာဖြစ်ပါတယ်။ဂျွန်ကယ်ရီကတနင်္လာနေ့ကမွန်ဂိုလီးယားနိုင်ငံမှာခိတရန်နာခဲ့ရမှာဒီလှုပ်ဆောင်ချက်ဟာရန်စရာရောက်ပြီးမတည်မြိမ်ဖြစ်စေလိမ့်မယ်လို့ပြောခဲ့ပါတယ
်။ IS Islamic State ကျောင်းအဖွဲ့ဟာတနင်္လာနေ့မှာစတင်တဲ့ရမဒန်မွတ်စလင်ဥပုသ်လအတွင်းသူတို့ထိန်းချုပ်ထားတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကနေမြေတွေအတွင်းမှာနေထိုင်သူတွေအပေါ်တင်ကြတဲ့စီကံချက်တွေထုတ်ပြန်လိုက်ပါတယ်။အဲဒီစီကံချက်တွေထဲမှာ satellite TV အသုံးပြုခြင်း၊နေ့စဉ်အလုပ်လုပ်ခြင်းကိုကန့်သတ်တာနဲ့အမျိုးသမီးတွေအတွက်တင်ကြတဲ့ဝတ်စားစင်မှုဆိုင်ရာကိစ္စတွေပါဝင်ပါတယ်။ရုပ်မြင်သံကြားတွေကတစ်ဆင့်သူတို့ရဲ့ယုံကြည်မှုတွေအပေါ်စိတ်ဓာတ်စစ်ဆင်ရေးဆင်နွှဲနေတယ်လို့ယူဆထားတဲ့အတွက်ဆီးရီးယားနဲ့အီရတ်နိုင်ငံအတွင်းမှာနေထိုင်သူတွေအနေနဲ့သူတို့ရဲ့ရုပ်မြင်သံကြားတွေကိုဖျက်ဆီးပစ်ကြဖို့ IS အဖွဲ့ကမကြသေးခင်ကပဲကမ်ပိန်းတစ်ခုစတင်ခဲ့ပါတယ်။ဒါ့အပြင် IS အဖွဲ့ရဲ့ဌာနချုပ်လို့သတ်မှတ်ထားကြတဲ့ရာခာမြို့အတွင်းမှာ satellite အသံဖမ်းဆက်တွေနဲ့တခြားအသံဖမ်းဆက်တွေကိုတအိမ်တက်ဆင်းလိုက်လံရှာဖွေပြီးသိမ်းဆည်းခဲ့ပါတယ်။ တို့အုပ်ချုပ်မှုအောက်မှာရှိနေသူတွေအနေနဲ့တနေ့မှာအလုတ်နှစ်နာရီပဲလုပ်ကြဖို့နဲ့ကြာတဲ့အချိန်တွေကိုဖျားရှိခိုးတာနဲ့စွတ်တောင်းဖို့ပြတဲ့နေရာတွေမှာအသုံးပြုကြဖို့ဥပဒေအသစ်ထုတ်ပြန်ထားပါတယ
်ရုရှားနိုင်ငံဟာစီးရီးယားမှာလေကြောင်းတိုက်ခိုက်မှုပြုလုပ်နေတာကိုအရေးတွက်ရရောအတိုင်းတာရပါတိုးလှုပ်လာတယ်လို့အမေရိကန်အခြေစိုက်အဖွဲ့အဖွဲ့ရဲ့လေလာသုံးသပ်ချက်အရသိရပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းမှာရုရှားနိုင်ငံဟာလေကြောင်းတိုက်ခိုက်မှုအရေးအတွက်သုံးစားအထိတိုးမြင့်ခဲ့ပြီးစစ်ဘေးဒဏ်သင့်နေတဲ့နိုင်ငံမှာသူ့ရဲ့လွတ်လပ်စွာလုပ်ကိုင်နိုင်မှုကိုပြသခဲ့တယ်လို့ဆိုပါတယ်အခုလိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးလာခြင်းဟာဖေဖော်ဝါရီလနောက်ပိုင်းကတိုက်ခိုက်မှုတွေရပ်ဆဲဖို့ကြားဝင်ညှိနှိုင်းမှုတွေမတိုင်မီကမြင်တွေ့ခဲ့ရတဲ့အနေအရှိဆုံးအခြေအနေရောက်နေတဲ့အကြောင်းပြသရရောက်တယ်လို့စစ်ပွဲလေလာရေးဌာနကသုံးသပ်ပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုရုရှားစစ်လေယာဉ်တွေကရောသမရဘာရှားအာဆတ်ရဲ့လီဒတ်ကပါစက်ပြီးဘုံကျဲနေတာကြောင့်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာအလကားပဲလို့တိုက်ခံတွေဘက်ကပြောပါတယ်။အခုလိုတိုက်ခိုက်မှုတွေတိုးလာတာဟာနိုင်ငံတကာကကြားဝင်ဆောင်ရွက်ပေးနေတဲ့ဂျနီဗာငြိမ်းချမ်းရေးဆွေးနွေးပွဲမှာရခဲ့တဲ့သဘောတူညီချက်တွေပြတ်ပြားလာတာနဲ့လည်းတိုက်ဆိုင်နေပါတယ်။တနင်္ဂနွေနေ့ကတောင်ကျန်းသူတွေထိန်းချုပ်ထားတဲ့အလက်ပိုမြို့မှာစီးရီးယားအစိုးရကအထူးပဲရက်ဆက်ကြမ်းကြုတ်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေအပါအဝင်အနည်းဆုံးလူ53ဦးသေဆုံးသွားတယ်လို့တက်ကြွလှရှားသူတွေကပြောပါတယ
် UAV ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1590ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာစင်ကာပူဝန်ကြီးချုပ်လီရှန်လုံးဟာမြန်မာနိုင်ငံမှာ3ရက်ကြာတရားဝင်လည်ပတ်ဖို့အတွက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ယုံကဇွန်လ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စင်ကာပူမြန်မာတန်တမာဆက်ဆံရေးတည်ဆောက်မှု190ပြည့်အထိမ်းအမှတ်နဲ့အချိန်ကပ်ရောက်ရှိလာတဲ့ဝန်ကြီးချုပ်လီရှန်လုံးဟာနေပြည်တော်မှာဇွန်လ9ရက်နဲ့10ရက်နေ့ရက်ကြာနေထိုင်ပြီးတဲ့နောက်ဇွန်လ9ရက်နေ့မှာရန်ကုန်မြို့ကိုခီးဆက်မှာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်ရဲ့ခီးစဉ်ဟာနိုင်ငံကြားရေးရှည်တည်ရှိလာတဲ့ဆက်ဆံရေးခိုင်မာမှုကိုထားလောင်းအတည်ပြုတာဖြစ်တဲ့အပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်စင်ကာပူရဲ့ထောက်ပံ့အားပေးမှုတွေကိုမီးမောင်းထုတ်ပြရာရောက်သလိုနိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်ဆောင်မဲ့နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။နေပြည်တော်မှာရှိနေစဉ်အတွင်းသမ္မတဦးထင်ကျော်နဲ့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့အပါအဝင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးသိန်းစင်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရန်ကုန်မြို့မှာရှိနေစဉ်အတွင်းမှာတော့ဝန်ကြီးချုပ်လီရှန်လုံးဟာစင်ကာပူနိုင်ငံကဖွင့်လှစ်တဲ့အတံဝေးဝမ်းကြောင်းမှုတင်ဒန်းကြောင်းဖွင့်လှစ်ကိုဖွင့်လှစ်ပေးမှာဖြစ်ပြီးစင်ကာပူတန်ရုံဝန်ထမ်းတွေရဲ့အခမ်းအဝဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်လီရှန်လုံးနဲ့အတူဝန်ကြီးချုပ်ရဲ့ဇနီးနိုင်ငံသားရေးဝန်ကြီးဘီဘီယန်ဘာလာခရစ်ရှနန်တို့အပါအဝင်ဝန်ကြီးအဖွဲ့ဝင်အတော်များများနဲ့အဆင့်မြင့်အရာရှိတွေလိုက်ပါလာကြမှာဖြစ်ပါတယ်။စင်ကာပူဟာတရုတ်နိုင်ငံအပြီးမြန်မာနိုင်ငံမှာဒုတိယယင်းနှိမ့်မြုံနာမှုအများဆုံးနိုင်ငံဖြစ်ပြီးအေပီလကယင်းနှိမ့်မြုံနာမှုပမာဏဟာအမေရိကန်ဒေါ်လာ 73.6 ဘီလီယံရှိပါတယ
်။ငါးနိုင်ငံအလဲပတ်ခီးစဉ်သွားနေတဲ့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီဟာလေးနိုင်ငံများအဖြစ်တနင်္လာနေ့ကဝါရှင်တန်ဒီစီကိုရောက်လာပါတယ်။မိုဒီဟာအမေရိကန်အောက်လွှတ်တော်ရဲ့ပူးတွဲအစည်းအဝေးမှာမိန့်ခွန်းပြောကြားဖို့စီစဉ်ထားတာဖြစ်ပြီးတော့ကာကွယ်ရေးလုံခြုံရေးနဲ့စွမ်းအင်ကဏ္ဍတွေမှာတိုးတက်မှုတွေကိုသုံးသပ်ဖို့အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါဟာ2014ခုနှစ်မေလကမိုဒီသမ္မတဖြစ်လာပြီးကြတဲ့ကခုနှစ်ကြိမ်မြောက်တွေ့ဆုံမှုဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတနဲ့ပုံမှန်အပြင်မဟာမိတ်မဟုတ်တဲ့ခေါင်းဆောင်တဦးတို့ကြားမှာအတော်များပြတဲ့တွေ့ဆုံမှုရေးအတွက်ဖြစ်ပါတယ်။2002ခုနှစ်ကမိုဒီဝန်ကြီးဖြစ်တာဝန်ယူခဲ့တဲ့ပြည်နယ်မှာမွတ်စလင်အများစုပါဝင်တဲ့လူပေါင်း1000ကျော်တည်ဆုံစေခဲ့တဲ့ဘာသာရေးအထူးဂရုဏာဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကမိုဒီကိုပြည်ဝင်ခွင့်ပိတ်ပင်ထားခဲ့တာလွန်ခဲ့တဲ့3နှစ်ကအထိဖြစ်ပါတယ်။မိုဒီဟာဟိန်းနူလူအုပ်ကြီးကမွတ်စလင်တွေကိုတိုက်ခိုက်တာကိုတားဆီးဖို့ထိရောက်မဆောင်ရွက်ခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်လာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကသူ့ကိုတိုးရစ်ဗီဇာကိုအမေရိကန်တန်တမန်ဗီဇာပါမပေးတော့ဘဲညှင်းပယ်ထားခဲ့တာဖြစ်ပါတယ်။အခုလိုဆက်ဆံရေးအခြေအနေတိုးတက်လာတာဟာအိုဘားမားနိုင်ငံသားရေးမူဝါဒအောင်မြင်မှုလက္ခဏာတစ်ခုဖြစ်ပါတယ်။အမေရိကန်အစိုးရဟာအိန္ဒိယကိုအာရှတိုက်မှာချိန်ခွင်ရှာညှိညာမှာအရေးကြီးတဲ့အစိတ်အပိုင်းဖြစ်ရှုမြင်ပြီးတရုတ်ရဲ့ဩဇာအာဏာကိုလွှမ်းမိုးမှုကိုထိန်းချုပ်ဖို့ပြန်လည်ချိန်ကိုက်ဖို့အတွက်အရေးပါတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆထားတာလည်းဖြစ်ပါတယ်။ဒါအပြင်မိုဒီအနေနဲ့ NSD ခေါ်နျူကလ িয়ার လက်နက်များလက်ဝယ်ပိုင်ဆိုင်တဲ့အုပ်စုရဲ့48နိုင်ငံအဖွဲ့ဝင်အဖြစ်ဖြစ်လာရေးအတွက်ရှောက်ထားမှုအတွက်အဲ့ဒီ ထောက်ခံမှုရဖို့အတွက်လည်းဒီခီးစဉ်တွင်ကြိုးပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်။အိန္ဒိယရဲ့ကုန်သွယ်ရေးစွမ်းအင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့ရည်ရွယ်တဲ့လက်ရှိ၅နိုင်ငံခီးစဉ်တွင်မှာအိန္ဒိယဝန်ကြီးချုပ်ဟာအာဖဂန်နစ္စတန်၊ကာတာနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုတွားရောက်ခဲ့ပြီးအမေရိကန်ခီးစဉ်အပြီးမှာမက္ကဆီကိုနိုင်ငံနဲ့အဆုံးသတ်မှာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာပလူတိုနီယံတန့်စင်ရေးစက်ရုံကိုပြန်လည်ဖွင့်လှစ်လိုက်ပုံရတယ်လို့ကလသမကနျူကလ িয়ার ဆောင်ကြည့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာကွန်မြူနီမြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့လက်နက်တိစောက်ရေးအစီအစဉ်တွေကိုတိုးချဲ့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်။နျူကလ িয়ার စွန့်ပစ်လောင်စာတွေကတဆင့်ပလူတိုနီယံထုတ်လုပ်နိုင်ဖို့ရုံပြန်နျူကလ িয়ার စက်ရုံကိုပြန်လည်ဖွင့်လှစ်လိုက်တဲ့အထောက်အထားတွေစက်တလိုက်ကတဆင့်တွေ့ရှိရတဲ့အကြောင်း IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီကပြောကြားလိုက်တာပါ။ဒီအထောက်အထားတွေဟာ Morning 38လို့ခေါ်တဲ့ website ကရရှိထားတဲ့အထောက်အထားအမေရိကန်အခြေစိုက်အဖွဲ့အစည်းတစ်ခုကရရှိထားတဲ့အထောက်အထားတွေနဲ့လည်းကန့်ညီမှုရှိတယ်လို့ပြောပါတယ်
။ကမ္ဘာမှာဩဇာအာဏာအရှိဆုံးအမျိုးသမီးတွေစီးရင်ကို Forbes Magazine ကထုတ်ပြန်ရမှာဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ် Angela Merkel ကဩဇာအာဏာအရှိဆုံးအမျိုးသမီးဖြစ်6နှစ်ဆက်တိုက်ထိဆုံးနေရမှာသတ်မှတ်ခံရပါတယ်။နှစ်စဉ်ထုတ်ပြန်ကြေညာတဲ့ဒီစီးရင်မှာနိုင်ငံရေးစီးပွားရေးပရဟိတနီးပညာနဲ့မီဒီယာနယ်ပယ်အသီးသီးကဩဇာအာဏာအရှိဆုံးအမျိုးသမီးတွေပါဝင်ပါတယ်။အခုနှစ်မှာဩဇာအာဏာအရှိဆုံးအမျိုးသမီးနံပါတ်1အဖြစ်ဒုတိယအကြိမ်မြောက်သတ်မှတ်ခံရသူကတော့အမေရိကန်သမ္မတလောင်းဖြစ်ဖို့အလားအလာရှိနေတဲ့ Hillary Clinton ဖြစ်ပါတယ်။နံပါတ်3နေရာမှာတော့အမေရိကန်ဗဟိုဆိုးရရမုံငွေအဖွဲ့ရဲ့ဥက္ကဋ္ဌဂျန်နက်ယယ်လန်ရှိနေပါတယ်။နံပါတ်4ကတော့ဘီဂိတ်ရဲ့ဇနီးနဲ့ Bill and Melinda Gates Foundation ရဲ့ပူးတွဲတည်ထောင်သူ Melinda Gates ဖြစ်ပါတယ်။နံပါတ်9နေရာမှာတော့ General Motor Motor Car Company ရဲ့ CEO Mary Barra ဖြစ်ပါတယ်။ American သမ္မတကတော့ Michelle Obama ကနံပါတ်13 Taiwan သမ္မတ Chan In-wan ကနံပါတ် 18 နဲ့မြန်မာနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်တောင်ဆန်းစုကြည်တို့ကနံပါတ်26နေရာမှာအသေးသေးရှိနေပါတယ်ခင်ဗျာ
။ဒါကတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်တဲ့ကိုရဲကောင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းတင်ကောင်းပါပါခင်ဗျာအခုတော့အမေရိကန်သမ္မတလောင်းရွေးကောက်ပွဲသတင်းတော်ကိုအရင်ဆုံးတင်ပြပေးပါမယ်အမေရိကန်သမ္မတကုစရဲလောင်းရွေးချယ်မှုတွေကနောက်ဆုံးပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်6ခုမှာဒီကနေ့ကျင်းပမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဟာအမေရိကန်ရွေးကောက်ပွဲတွေမှာလူကြီးအများဆုံးနဲ့ကုစရဲအရေးအတွက်အများဆုံးရနိုင်တဲ့ပြည်နယ်တွေဖြစ်တာကြောင့်သမ္မတလောင်းတွေအတွက်အရေးပါတဲ့ပြည်နယ်လည်းဖြစ်ပါတယ်ဒီနေ့ကျေးပါမယ်ကယ်လီဖိုးနီးယားပြည်နယ်ကပါတီရင်းရွေးချယ်မှုမှာမြန်မာຫນွေဘွားအမေရိကန်နိုင်ငံသားတွေဘယ်သူတွေကိုမဲပေးကြမယ်ဆိုတာကိုတော့ကိုဇော်ဝင်းထိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားနယူးဂျာစီမွန်တာနာနယူးမက္ကဆီကိုနော့ဒါကိုတာနဲ့ဆောက်ဒါကိုတာပြည်နယ်တို့မှာဒီကနေ့ပါတီရင်းပနာမရွေးချယ်မှုတွေကိုကျင်းပကြမှာဖြစ်ပါတယ်ရီပပလီကန်ပါတီဘက်မှာဘီလီယနာတထေးကြီးဒေါ်နယ်ထရမ့်ကပါတီကိုကိုစားပြုပြီးသမ္မတရွေးကောက်ပွဲမှာရှင်ပြန်ရမယ့်ကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ရှိသွားပြီဖြစ်တဲ့အတွက်ဒီကနေ့ပြည်နယ်6ခုမှာကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာဒီမိုကရက်ပါတီအတွက်သာရေးပါမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာကျင်းပမယ့်ဒီမိုကရက်တစ်ပါတီတွင်းသမ္မတကိုယ်စားလှယ်လောင်းပနာမရွေးချယ်မှုတွေမှာနိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့ပြိုင်ပွဲနှစ်ဦးအကြားအကြိတ်နဲ့ရှင်ပြိုင်ကြရမယ့်အလားအလာရှိနေပါတယ်အစောပိုင်းကကယ်လီဖိုးနီးယားပြည်နယ်မှာဟီလာရီကလင်တန်ကအပြတ်အသတ်အနိုင်ရလိမ့်မယ်လို့ခန့်မှန်းပြောဆိုခဲ့ကြပေမဲ့အခုနောက်ဆုံးကြောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရဟီလာရီကလင်တန်ဟာဘာနီဆန်ဒါစ်နဲ့နှစ်ရာခိုင်နှုန်းပဲတာတော့တယ်လို့ဖော်ပြနေကြတဲ့အတွက်နိုင်ငံရေးအခက်အခဲတွေအကြအံ့အားတင်စရာဖြစ်ခဲ့ရတာပါကယ်လီဖိုးနီးယားပြည်နယ်အတွက်မှာရှိနေကြတဲ့မြန်မာနယ်ဝယ်ဘွားအမေရိကန်နိုင်ငံသားတွေကလည်းသူတို့ကြိုက်နေတဲ့အရာသမရကိုယ်စားလှယ်လောင်းအသီးသီးကိုမဲပေးကြဖို့ရည်ရွယ်ထားကြတာပါလော့စ်အန်ဂျလိစ်မြို့ကကိုကျော်ဝင်းကတော့အထွေကြုံလဲရင်ကျက်ပြီးမြန်မာနိုင်ငံအတွက်ပို့ပြီးတင့်တော်မဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ Hillary Clinton ကိုမဲပေးမယ်လို့ပြောပါတယ်
။ကျွန်တော် Hillary Clinton ကိုမဲပေးပါမယ်။သူအတွေ့အကြုံကြောင့်မို့သူလှုပ်တဲ့ကဲသူနိုင်ငံသားကြီးအကြီးဌာနမှာလှုပ်ခဲ့တဲ့အတိုင်းသူရဲ့ experience ကြောင့်ပေါ့။နောက်ပမာပြီးမှရှိနေတဲ့နိုင်ငံရေးနဲ့လက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့သူနဲ့ပို့ပြီးရင်းနှီးကျွမ်းဝင်တယ်လို့သူယူဆလို့ပေါ့။
လော့စ်အန်ဂျလိစ်မြို့ကနောက်တူဖြစ်တဲ့ကိုမိုးကျော်ကလည်းဟီလာရီကလင်တန်ရဲ့အထွေအကြုံအရေးအချင်းတွေကိုသဘောကျတဲ့အတွက်သူမကိုပဲမဲပေးမယ်လို့ပြောပါတယ
်။ Hillary Clinton ကနေဒီမိုကရက်တစ်ပါတီအရပါမိခင်နဲ့ကလေးတွေအတွက်အထူးတလည်းဟိုလှုပ်ဆောင်ခဲ့တာအများကြီးပဲဗျာ။နောက် minority တွေအတွက်က woman right တို့ပါအဲ့ဒါတွေကြောင့်မလို့ကျွန်တော်သူ့ကိုပေးဖို့ဆုံးဖြတ်တယ်ဗျာ။နောက်ဆုံးတစ်ခုကတော့သူကဘန်နီဆန်ဒါနဲ့ဟိုပါလေရှေ့မှာရွေးရမယ်ဆိုနှစ်ယောက်စလုံးကိုကျွန်တော်ကကြိုက်တယ်ဗျ။ဒါပေမဲ့ तू ကနောက်ဆုံးတော့ပြောရရင်တော့ तू ကရွေးကောက်ပွဲ तू နိုင်နိုင်နဲ့ပေါ့ဗျာ electable ဒီပေါ့ဆက်အဲ့ဒါကြောင့်မလို့ ဆိုရွေးရဆက်မယ်။နောက် General Election မှာလည်း Republican သမ္မတလောင် Donald Trump ကိုသူလုံးဝမဲပြတ်တဲ့နိုင်မယ်ဆိုတော့ကျွန်တော်တို့ကအဲ့လိုယုံကြည်တဲ့အတွက်ကျွန်တော်မဲပေးတာဗျ
။ကိုဘိုဆောကောင်းကတော့ Bernie Sanders ရဲ့မူဝါဒတွေကိုသဘောကျတဲ့အတွက်သူ့ကိုမဲပေးမယ်လို့ပြောပါတယ်
။အဲကျွန်တော်စိတ်ကူးထားတာတော့ Bernie Sanders ပါဗျ။အဲသူက basically ကတော့အခြေခံလူတန်းစားတွေကိုကူစားပြုတယ်ပေါ့နော်။ကျောင်းသားတွေအတွက်ဒီအလုံသမားလူတန်းစားတွေအဲသူတို့ကိုကြားပြုတဲ့အတွက်ကျွန်တော်အားလုံးတော့ကောင်းမယ်ထင်လို့ပေါ့ဗျာ။ Bernie Sanders ကိုယ်တိုင်ကလည်းသူကနောက်ဆုံးထွက်သက်ထိဆိုမလျှော့တမ်းချသွားမယ်ဆိုတဲ့လူပြောဆိုတော့ကျွန်တော်သူ့အဲဥစ္စာကိုလည်းသဘောကျတယ်ဗျာ
။ California ပြည်နယ် Torrance မြို့မှာနေတဲ့မမမိုးကတော့ Republican Party ကသမ္မတကိုယ်စားလှယ်လောင် Donald Trump ကိုပဲမဲပေးမယ်လို့ပြောပါတယ
်။ Republican Party က Donald Trump ကိုမဲပေးမှာပါ။နံပါတ်1ကသူကအရင်ကလို့politician မဟုတ်တာတကြောင်သူကစီးပွားရေးကိုမှအရန်အောင်မြင်နေတဲ့စီးပွားရေးသမားကြီးပါနောက်တစ်ခုကကျမ legal immigration ကို I'm for the legal immigration ကိုအားပေးပါတယ် illegal immigrant ကိုအားမပေးပါဘူးဒါကြောင့်မို့လို့သူအကျဆုံးအချက်ကဒါပါပဲ
ဒေသစံတော်ချိန်အင်္ဂါနေ့ညအထိတော့ Democratic Party ကသမ္မတကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Hillary Clinton နဲ့ပနီစန္ဒဆုနဦးဟာအကျိအနယ်မဲဆွယ်စည်းရုံးနေကြပါတယ်။ပေါ်တိုရီကိုကျွန်းမှာဇွန်လ9ရက်နေ့ကကျင်းပခဲ့တဲ့ပါတီတွင်းရွေးချယ်မှုမှာဟယ်လရီကလင်တန်ကအနိုင်ရလိုက်တဲ့အတွက်သူမအနေနဲ့သတ်မှတ်ထားတဲ့ကိုယ်စားလှယ်အရေးအတွက်2383ဦးပြည့်ဖို့ကိုယ်စားလှယ်26ဦးသာလိုပါတော့တယ်။ဒီကနေ့ကျင်းပမဲ့နယူးဂျာဆီပြည်နယ်ကပါတီတွင်းရွေးချယ်မှုမှာဟယ်လရီကလင်တန်ကအပြတ်အသတ်အနိုင်ရမယ်လို့လူမှုစစ်တမ်းတွေမှာဖော်ပြထားတဲ့အတွက်ကယ်လီဖိုးနီးယားပြည်နယ်ရဲ့မဲယုံနေစောပြီးပေမဲ့နယူးဂျာဆီပြည်နယ်ရွေးချယ်မှုပြီးရင်သူမဟာဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ရှိသွားပြီဖြစ်ပါတယ်။ဘာနီဆန်ဒန်းစ်အနေနဲ့ကတော့ဒီကနေ့ကျင်းပတဲ့ပြည်နယ်6ခုစလုံးမှာအနိုင်ရရင်တောင်ပါတီကိုကိုစားပြုနိုင်မဲ့လုံလောက်တဲ့ကိုယ်စားလှယ်အရေးအတွက်ရနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ကိုယ်စားလှယ်946ဦးရနိုင်မဲ့ကယ်လီဖိုးနီးယားပြည်နယ်မှာအနိုင်ရလိုက်ရင်တော့သူ့အနေနဲ့ဇူလိုင်လအတွင်းကျင်းပမဲ့ဒီမိုကရက်ပါတီညီလာခံအထိသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုဆက်လက်လှုပ်ဆောင်သွားနိုင်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အကြောင်းကိုဆက်ပါမယ်။နိုင်ငံတော်ဦးအတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာကြာခင်တရင်ပတ်တွေအတွင်းမှာတွားရောက်မဲ့ထိုင်းနိုင်ငံခီးစဉ်မှာမြန်မာရွှေပြောင်းအလုပ်သမားအများစုရှိတဲ့မဟာချိုင်ငါးပုံစံလုပ်ငန်းကုန်ကိုတော့ရောက်ပြီးတော့မြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ဟာမဟာဗျူဟာအရလည်းအရေးပါပြီးတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတတိနဲ့ကြိုးစားတဲ့အကြောင်းထိုင်းချေဆိုင်ရှမ်းတန်တော်စင်သတင်းဌာနဥက္ကဋ္ဌကဆိုပါတယ်။မတ်အင်ဂျင်နီယာအပြည့်စုံကိုတင်ဆက်ပေးမှာပါ
။ထိုင်းဆိုရရဲ့ဖိတ်ကြားမှုနဲ့ဂျွန်လ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာတွားရောက်မဲ့ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ဟာမဟာထိုင်းဒေသမှာရှိတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုပြီးအလုပ်သမားတွေရဲ့အတွေ့အကြုံတွေကိုလည်းမေးမြန်းနားထောင်ဖို့ရှိနေပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ရေးကိစ္စမှာမြန်မာရွှေပြောင်းအလုပ်သမားအရေးကိစ္စဟာအရေးပါတယ်လို့ပြောပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဟာနိုင်ငံရေးမဟာဗျူဟာအရလည်းအရေးပါကြောင်းချင်းမိုင်ခြေဆိုင်ရှမ်းတန်တော်စစ်သတင်းဌာနကိုတီထောင်သူလည်းဖြစ်လက်ရှိဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်ဆိုင်က VOE ကိုပြောပါတယ
်။ဒေါအောင်ဆန်းစုကြည်လာတယ်ဆိုတာဒီကဟာထူးခြားတဲ့ဟာကျွန်တော်တို့တနင်္ဂနွေဗျူဟာအရာပြောမယ်ဆိုလို့ရှိရင်လေဗမာပြည်ထိုင်းနိုင်ငံဟာအများကြီးဒီကကပုံရမဆက်ဆံရမယ်အခြေအနေမှာရှိနေတယ်။အဲ့ဒါကြောင့်မလို့ဒီအခုလာမယ့်ခရီးစဉ်မှာဆိုလို့ရှိရင်ကျွန်တော်တို့ကဒီအများကြီးမြန်မာတော့ဒီရွှေပြောင်းအလုပ်သမားကိစ္စတို့အဲ့ဒီစားတော့ဒီသမင်းသားတကိစ္စဖြစ်အသာရမကတည်းကသူတို့ကနိုင်ငံကြီးတွေဒီစနေကပြဟာကြီးတွေဒီမျိုးကြီးတွေကိစ္စတို့နဘရမဒီနီခံပြစ်စားလို့ဆိုတာကဒါလည်းတော့မသိမသိသူသူနီယာမပြစ်စားရလေလို့ကျွန်တော်မြင်ပါတယ်
အပြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးမထိုးထားရသေးတဲ့ထိုင်းမြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ကိုတတိနဲ့ကြိုဆိုသလိုမကြခင်လပိုင်းတွင်ကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်ဘက်ကသူ့ရဲ့သဘောထားကိုခီးစဉ်တွင်မှထုတ်ဖော်ပြောဆိုလိမ့်မယ်လို့မျှော်လင့်ထားကြောင်းဥခွန်ဆိုင်ကဆိုပါတယ
်။တတိထားပြောမှသူတို့ကအကောင်းမြင်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့လက်နက်ကိုင်တော်မှကြီးအဖွဲ့ရောထိုင်းအင်ဂျင်စစ်တပ်ထောင်းနိုင်ငံကရောဒီဒေသခံမှခုနီးတဲ့အစိုးရအတူတူတည်အောင်ကတော့ဒီဒေါအောင်ဆန်းစုကြည်နဲ့ပြောတော့မယ်လို့ကျွန်တော်မြင်ပါတယ် တို့တော့လည်းပဲဒီသူတို့နဲ့လာတွေ့ဖို့ပါဖို့ကြောင့်ကျွန်တော်ထင်တာအချိန်ရှိတော့
ဒေါက်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာအစိုးရတွေကအသေးစိတ်ကိုတော့အခုချိန်ထိထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးပထမဆုံးအချိန်ခီးစဉ်ဖြစ်ထိုင်းနိုင်ငံကို2012ခုနှစ်ဇွန်လဇန်ပိုင်းကဒေါက်ဆန်းစုကြည်တွားရောက်ခဲ့ပြီးအဲ့ဒီတုန်းကလည်းမဟာချိုင်ဒေသကိုတွားရောက်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင
်မအင်ဂျင်နိုင်ပြပြတော့တာပါတို့ရရှိမြခင်ဒီတက်ကန်ရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတန်းရင်းမာပင်ခရိုင်တဲ့ကလက်ပတော်တောင်ကျင်းဤစီမံကိန်းမှာဇွန်လ6ရက်နေ့မနေ့ပိုင်းကစပြီးတော့ရော်ကြီးယူမထားတဲ့ဒီတက်ကန်ရဲ့မြေယာတွေပေါ်မှာစွန့်ပစ်မိစားတွေလာရောက်ပုံတော့ကြောင့်လက်နက်ကင်ထားတဲ့လုံညုံရေးရဲတပ်ဖွဲ့တွေနဲ့ဒီတက်ကန်ကြားမှာတင်းမာမှုတွေဖြစ်နေပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မေလ9ရက်နေ့ကစတင်ပြီးကျင်းဤစထုတ်မယ်လို့မြန်မာဝမ်ပေါင်ကုမ္ပဏီကကြေညာခဲ့ပြီးတဲ့နောက်မှာတော့လက်ပတော်ဒေတာကန်တွေကကန့်ကွက်မှုတွေဇက်တိုက်လှုပ်လာတာပါအခုအခါမှာတော့ကျင်းဤစီမံကိန်းကမြေစာပုံတွေကိုနစ်နာခြင်းမယူထားတဲ့ဒေတာကန်တွေကလာရောက်မပုံဖို့တားမြစ်ရာကနေဒေတာကန်နဲ့လုံခြုံရေးရဲတွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်ရဲတွေနဲ့ဒေသခံတွေကြားမှာအရင်တုန်းကလည်းပြစ်ခတ်မှုတွေဖြစ်တဲ့အထိတင်းမာခဲ့မှုပါတယ်။လူလူနဲ့ရဲရင်အားတွေထိတ်တိုက်တင်းမာမှုဖြစ်ခဲ့တဲ့အခြေအနေကိုတော့လက်ပတော်တောင်ဒေသဆက်မြောက်တွေတောင်းတိုက်ကဆရာတော်ဦးဟာလောကကအခုလိုမိန့်ပါတယ်
။ရဲတွေကတော့သူတို့တိုင်းငါတွေပါတယ်။အဲဘန်းနက်ပေါ့။လက်ထိတ်တွေပါတယ်ဘန်းနက်တွေပါတယ်ပေါ့ဗျာ။အဲဖမ်းတာကြီးတာမျိုးတော့မလုပ်ဘူး။တားတာကြီးတာမျိုးတွေလုပ်တယ်ပေါ့နော်။စာပေါင်းမပေါ့သူတို့လုပ်ထားတဲ့စာပေါင်းမလာပြီးတော့ဒီလမ်းခင်းမှုအတွက်ဒီမိသားခေါင်းပေါင်းသားတွေပေါ့တောင်ကြီးရက်ထက်တဲ့ခေါင်းပေါင်းသားတွေလမ်းခင်းမှုတက်လာပုံနဲ့အဲအဲ့ဒါကိုဒေတာကန်လူလူတွေကနေပြီးတော့ဒါတွေကဟိုဒေတာကန်တွေကရောချီးထုတ်ယူထားတဲ့ကူအဲ့ဒီအတွက်မလုပ်ဘူးခင်ဗျာမာလုံတိန်းနေနဲ့ထိတ်တိုက်တွေ့တယ်ပေါ့ဗျာအဲ့ဒီလိုထိတ်တိုက်ကြည့်တဲ့ချိန်မှာလူလူကတော့ဒါရောချီးလုံးဝယူမထားတာတွေကိုလှုပ်တဲ့အတွက်မခံနိုင်တဲ့အတွက်ဖမ်းမယ်ဆိုရင်လည်းဖမ်းမှာဆိုပြီးတော့လူလူတွေကအဖမ်းခိုင်းနေအဲဒီကအရင်တော့ကလေဒီဘောင်ကြီးလှုပ်ထတာပေါ့ဗျာလူလူတွေဝင်မရအောင်ပေါ့တာကြီးကြီးတွေတူးတူးပြီးတော့ဘောင်ကြီးလှုပ်ထတယ်အဲ့ဘောင်ကြီးပေါ့ဟိုသူတို့ကဒီစီမံကိန်းကြီးပေါ့ဗျာပတ်ပတ်နေသူတို့လုပ်ငန်းသွားတို့သွားတဲ့ကားမျိုးတို့သူတို့ပတ်ပြီးတဲ့ကားမျိုးတွေသွားလို့ရအောင်အဲသူတို့ကထက်ပြီးတော့ပေါ့နော်အဲဒီလမ်းကြီးလာပြီးတော့ထက်လှုပ်တယ်ပေါ့အဲအဲ့ဒီအတွက်လူလူကဒါတွေကိုမလှုပ်ဖို့ထွက်တာတကနေပြီးတော့ဖြစ်လာတာပေါ့ဗျာ
ပြီးခဲ့တဲ့လတွေတုန်းကလည်းလုံခြုံရေးစောင့်သူနဲ့ဒေသခံတွေကြားမှာတင်းမာမှုတွေနေဆက်ရက်ဆက်ဖြစ်လာခဲ့ပါတယ်။မြန်မာဝမ်ပေါင်ကုမ္ပဏီ site ထဲကိုအတင်းတိုးဝင်ပြီးသူတို့ရဲ့ဆိုင်းဘုတ်တွေကိုစီးနီတွေပတ်ပြန်ပြီးစီမံကိန်းဖြတ်သိမ်းရေးအတွက်ဒေသခံတွေကဆန္ဒပြခဲ့ကြပါတယ်။မြေယာတွေတင်းထားတဲ့အတွက်လူလူဟာလုံခြုံစားသောက်ဖို့အခက်အခဲဖြစ်နေကြပြီးကလေးတွေလည်းကြောင်းမထားနိုင်တဲ့အခြေအနေတွေရှိနေတယ်လို့ပြောပါတယ်။အစိုးရတဲ့လက်ထက်မှာပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူဘဲဒီစီမံကိန်းကိုဆက်မလုပ်ဖို့မြေယာတွေကိုတင်းပြီးလုပ်နေတဲ့ဒီစီမံကိန်းကိုကန့်ကွက်မှုအရှိန်ကတစားတစားမြင့်တက်လာခဲ့ပေမဲ့ကုမ္ပဏီတွေဘက်ကတော့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်တင်းမာမှုတွေဆက်ဖြစ်လာတာပါပြီးခဲ့တဲ့လတုန်းကတော့လက်ပတော်တောင်ဆလင်းကြီးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေလာရောက်ပြီးလက်ပတော်ရေးကိုအရေးကြီးအဆိုဖြစ်လွှတ်တော်မှာတင်ပြမှာဖြစ်တယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားတာပါဒေသခံတွေကတော့သခိုင်းတိုင်းဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဖို့တောင်းဆိုထားပါတယ်အခုချိန်တိတော့သခိုင်းတိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်လေယာဉ်ပြန်ရရေးအတွက်အချိန်ပေါင်း190တဲ့မနေ့ဆန္ဒပြခဲ့တဲ့လက်ပတော်တောင်ဒေသခံတွေဟာအစိုးရတဲ့လက်ထက်အထိသူတို့မြေယာတွေပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါမြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အစ်စ်ချုပ်ဆိုထားငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာတက်ဆိုင်တယ်ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်တည်းပြစ်ခတ်တဲ့အထိလူသတ်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်တန်ခါအပားတရားကန့်ဟာမီးလောင်တန်းရာများရရှိခဲ့တာပါဒီအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
ဒါကတော့သခိုင်းတန်းရင်းမှာပင်ခရိုင်ထဲမှာရှိတဲ့လစ်ပတောင်းတောင်ကျင်းနီစီမံကိန်းမှာဒေသခံတွေရဲ့ကျော်ကြီးယူထားတဲ့ဒေသခံတွေရဲ့မြေယာတွေပေါ်ကိုစွန့်ပစ်မြေစာတွေလာရောက်ပုံနာကြောင့်လက်နက်ကင်တွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုမအေးမှတင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မန္တလေးဘက်ကသတင်းတစ်ခုဆက်ပါမယ်မန္တလေးတရားရုံးကနေ BBC မြန်မာပိုင်းရဲ့သတင်းတောက်တူကိုတာဝန်ဝတ်တရားနှောက်ယှက်မှုနဲ့အလုပ်နဲ့ထောင်နှံ3လအမိန့်ချမှတ်လိုက်ပါတယ်ပြီးခဲ့တဲ့နှစ်ကမန္တလေးမြို့ကျောင်းသားတပိတ်လှုပ်ရှားမှုအတွင်းမှာရဲနဲ့ဆန္ဒပြသူတွေရုံးဆန်ခတ်ဖြစ်ပွားတဲ့ကိစ္စမှာဒီအခင်းဖြစ်ပွားခဲ့တာပါ VOA သတင်းတော့ကိုထက်အောင်ကအကြောင်းစုံကိုစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားတာကိုနားဆင်ကြပါခင
်ဗျ။ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပေါ်မှာပြီးခဲ့တဲ့နှစ်မတ်လ28ရက်နေ့တုန်းကကျောင်းသားကျောင်းသူတွေကမန္တလေးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုမှာရဲတပ်ဖွဲ့ဝင်တဦးကကျောင်းသားနှစ်ဦးစီးလာတဲ့ဆိုင်ကယ်တစီးကိုဆွဲလဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကြားရုံရင်းဆန်ခတ်ဖြစ်ပွားခဲ့ပါတယ်။အခုလိုရုံးရင်ဆန်ခတ်ဖြစ်ပွားမှုမှာ BBC မြန်မာပိုင်းသတင်းတောက်ကိုနေမျိုးလင်းကရဲတပ်ဖွဲ့ဝင်တဦးကိုကိုထိလက်ရောက်ကျူးလွန်ခဲ့တယ်ဆိုပြီးဝေတရားနှောက်ယှက်မှုပုံမှန်332နဲ့တရားစွဲဆိုခဲ့တာပါ။ချမ်းမြေတာစီတရားရုံးမှာတရားရုံးချင်း30ကျင်းနဲ့ရုံးချင်းတစ်နှစ်ကျော်စစ်ဆေးပြီးတဲ့နောက်မှာတော့ဒီကနေ့မှသတင်းတောက်ကိုနေမျိုးလင်းကိုအလုံးနဲ့ထောင်တန်း3လချမှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကိုနေမျိုးလင်းကတော့တရားစီရင်ရေးမန်တန်အပေါ်အခုလိုဝေဖန်လိုက်ပါတယ
်။ဒါပထမဆုံးတော့အပြစ်ကျူးလွန်တာပြည်သူရဲကိုယ်တိုင်အပြစ်ကျူးလွန်တာပါဗျ။နော်သူတို့ဒီရဲတော်ဝင်ထမ်းဆောင်တယ်လို့တော့ပြောတယ်ဒီသူဟိုရဲချင်းဝေးရသူတို့ဘယ်နေရာမှာမဆိုသူတို့တော်ဝင်ထမ်းဆောင်ခွင့်ရှိတာတော့မှန်တယ်ဒါပေမဲ့ဒီចောင်းသားဆန္ဒပြတာကိုဥပဒေမဲ့ပေါ့နော်သူဒီဆိုင်ကယ်ကိုဆွဲလက်လိုက်တာတော့အများလဲအမြင်ပါဒီဟာကိုကြတော့မျက်ွယ်ပြုတ်ပြီးတော့ကျွန်တော်တို့ခုလိုဒီ3နှစ်နဲ့ဆွဲတာလုံးဝဆွဲပြီးတော့ခုလိုထောင်ထမ်း3လချတာလုံးဝမတရားပါဘူးဗျာနော်တရားစီရင်ရေးအပေါ်မှာဖွဲ့စည်းတစ်ခုခုကနေပြီးတော့ဖိအားပေးနေတာရှိနေပါသေးတယ်။တရားမျှတမှုမရှိသေးပါဘူး
။ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးမှုကြောင့်လေးသွားခဲ့တဲ့ဆိုင်ကယ်ကိုကူညီထောက်မွတ်ပေးနေတဲ့ရဲအစီတအုပ်ကိုဆိုင်ကယ်တွန်းလှန်ခဲ့တယ်ဆိုပြီးချင်းများခဲ့တာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ရုံးကပြောပါရယ်။ဒီဖြစ်စဉ်အပေါ်မှာဒုတချက်ဗမော်ဒဏ်ရာရခဲ့တာကြောင့်ချမ်းမြေတားဆီးရဲတပ်ဖွဲ့ရုံးကတရားလွတ်လုပ်ပြီးအမှုဆွဲဆိုခဲ့တာပါ။ကိုနေမျိုးလင်းရဲ့ရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့တရားလွတ်တော်ရှင်းနေဦးသိန်းတန်းဦးကတော့ဒီပြစ်ဒဏ်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တော့ပြင်းထန်တယ်လို့ယူဆတယ်ဗျာအရင်တုန်းကဒီပြင်းထန်တာချခဲ့တာကျွန်တော်ဘာမှမဟောပါဘူးအခုကတော့ကျွန်တော်က12စစ်ဖြစ်လာပြီလေဆိုရတဲ့ကျွန်တော်တို့တိုင်းပြည်စစ်ကိုသွားကြမယ်ကျွန်တော်မျှော်လင့်ချက်အစ်စ်တွေရှိနေအချိန်မှာဒါကတော့နည်းနည်းပုံဝင်မကြစရာဖြစ်တာပေါ့ဗျာဟိုဒီဖြစ်တဲ့ဖြစ်ပျက်ကဟိုပြင်းမှုဆရာဝေဘုံမှာ3နှစ်ဆိုတာဒီလူဝန်ထမ်းကိုလက်ရောက်တာပေါ့နော်ဟိုတိကျိုက်စီတာဆိုတာမှန်ပါတယ်ဖြစ်စဉ်ကဒါပေမဲ့ဖြစ်သွားတဲ့ဖြစ်စဉ်ကဟိုရန်ညူရန်စားနဲ့ဖြစ်ကြတာမဟုတ်ဘူး။ကျောင်းသားတွေကြီးတက်လာတဲ့အချိန်မှာရေရတာဝန်ရတာတယ်သူတို့ကဗီဒီယိုသမားတွေကမီဒီယာကမှတ်တမ်းတိုက်ရတယ်အဲ့အချိန်မှာစိုက်ကယ်လဲပြီးရုပ်သူတွေဖြစ်သွားတဲ့အချိန်မှာယုတ်တိရဲ့ဒေါသတွေဖြစ်သွားကြတာဗျ။ကိုနေမျိုးလင်းနဲ့ထိုးခံရတယ်ဆိုတော့သူတက်ကြပတ်မဟုတ်ပါဘူး။ဒီကမ်းမစီရန်ညူရန်စားလည်းမရှိဘူး။ဖြစ်တာရဲနဲ့ဖြစ်တာဆိုရဲကဗီဒီယိုလျောက်ကိုဗျ။နော်။အဲ့တော့အဲ့ဒီသဘောတရားများပါလိသလားလို့ကျွန်တော်စဉ်းစားမိတယ်ဗျာ။
ကိုနေမျိုးလင်းရဲ့ဒီပြစ်ဒဏ်အပေါ်ဇနီးဖြစ်သူမတ်စာနီမန်ကတော့အယူခံဝင်သွားမယ်လို့ပြောပါရယ်ပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းတောက်ကိုနေမျိုးလင်းကတော့မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေမရှိသေးဘူးလို့ထောက်ပြဝေဖန်ခဲ့ပါရယ်အလုံးနဲ့ထောင်တန်း3လချမှတ်ခံထားရတဲ့ကိုနေမျိုးလင်းကိုတော့မန္တလေးမြို့အိုးဘိုထောင်ကိုပို့ဆောင်လိုက်ပြီဖြစ်ပါရယ်ခင်ဗျာ
ဒီသတင်းနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင် BBC မြန်မာပိုင်းဌာနရဲ့ website မှာတော့အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ကိုနေမျိုးလင်းပြန်လည်လွတ်မြောက်လာရေးအတွက်ကိုနေမျိုးလင်းရဲ့ရှေ့နေတဲ့အတူ BBC ကနေအပြည့်အဝပူပေါင်းဆောင်ရွက်သွားပါမယ်လို့ဖော်ပြထားပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာ VOE ကိုဝေဖန်အကြံပေးစာတွေအီးမေးလ်နဲ့ပေးပို့သူတွေအတွက် VOE ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ် VOE ကိုစာလိုက်ကနေပြီးတော့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ဘူစာရကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ် VOE ရဲ့ဖုန်းနံပါတ်ကတော့1-239-382-9994ပြေကြောင်းပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ဗျာခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50နဲ့ကီလိုလိုင်းလက်မီတာ190 kHz 1905တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမယ်ထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့ခါမှာဆိုရင်တော့
သူကလေဟလာသူတို့ရဲ့ NLD ပါတီကလည်းအခုကျပောင်းတရားမှာဆိုတော့သူတို့ရဲ့ဒါဟို100 days policy သူတို့ဟိုပြောထားတယ်လေလာအခုဆိုရင
်ဒါတော့အပတ်စဉ်စီးပွားရေးကဏ္ဍထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားမှာပါဒါအပြင်တုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်မကြခင်လာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ကနိုင်ငံစလုံးအတွက်အဓိကကြတဲ့အကြောင်းအရာ၃မျိုးရှိပါတယ်ဆိုပြီးတော့ထိုင်းနိုင်ငံတို့ဒနေရှင်သတင်းစာမှာကာဝီချုံကစ်တဝန်ကြီးသားထားတဲ့သဘောထားအမြင်ဆောင်းပါးကိုအရင်ဆုံးတင်ပြခြင်းပါတယ်ထိုင်းနိုင်ငံကို၃ရက်ကြာလာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်ဟာနိုင်ငံကြားတမိုင်းတွင်မဲ့ထူးခြားတဲ့ခရီးစဉ်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာနိုဝင်ဘာလရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်ပိုင်းမှာအများမျှော်လင့်ထားတဲ့အဖြစ်အပျက်လည်းဖြစ်တယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်မိုင်ပေါင်း1500လောက်နေစားချင်းထိဆက်နေတဲ့ထိုင်းနိုင်ငံကိုလေပတ်ဖို့ရွေးချယ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ပထမချက်ကတော့ကမ္ဘာပေါ်မှာထင်ရှားတဲ့ဒီမိုကရေစီခေါင်းဆောင်တဦးလာရောက်လေပတ်မှုကအိန္ဒိယနဲ့နိုင်ငံတကာရဲ့အတိမတ်ပြုခံရဖို့ကြိုးစားနေတဲ့ပရာယွတ်ချန်အိုချာခေါင်းဆောင်နဲ့ထိုင်းဆိုရအတွက်လည်းအားဖြစ်စီပါတယ်လို့ရေးသားထားပါတယ်။ဒီတာတွင်အခြေအနေအရတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့သဘောထားကြီးမှုဟာအနောက်နိုင်ငံခေါင်းဆောင်တွေထက်အချိန်ကွာပိုးပြီးတော့ကြီးတယ်လို့ဆိုပါတယ်။သူမရဲ့တီးခန့်နိုင်စွာနဲ့လှုပ်ဆောင်ချက်တွေဟာထိုင်းနိုင်ငံကဒီမိုကရေစီအရေးလှုပ်ရှားနေတဲ့မျိုးဆက်သစ်လူငယ်တွေအတွက်လည်းအတူယူစရာဖြစ်လိမ့်မယ်လို့ထောက်ပြထားပါတယ်။ဒုတိယချက်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာ1962ခုနှစ်နောက်ပိုင်းနှစ်နိုင်ငံကြားမရှိခဲ့တဲ့အပြန်အလှန်နားလည်မှုကိုရရှိစေမဲ့နမိတ်လဲဖြစ်တယ်လို့ရေးသားပါတယ်။အနည်းဆက်ဆုံးအကျိုးဖြစ်ထွန်းမှုကိုပြရမယ်ဆိုရင်2012ခုနှစ်နိုဝင်ဘာလဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံကိုလာရောက်ခဲ့စဉ်4.5 တန်းလောက်ရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့ဟာမြန်မာနိုင်ငံရဲ့ပြည်ပမှာရှိတဲ့အကြီးအမားဆုံး NLD ကိုထောက်ခံရသူအုပ်စုကြီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းနိုင်ငံကလည်းမြန်မာရွှေပြောင်းအလုပ်သမားတွေအပေါ်ပုံမှန်ကောင်းမွန်တဲ့အခြေအနေတွေရရှိစေဖို့ကြိုးစားပေးခဲ့တယ်လို့ထောက်ပြထားပါတယ်။အရင်အစိုးရလက်ထက်မှာမရေမရာအချိန်ဆွဲနေခဲ့တဲ့ထိုင်းနဲ့မြန်မာဂျပန်ပူးတွဲအကောင့်ထယ်ပေါ်မဲ့ဒဝဲစီဝိုင်းအထူးဆောင်စီမံကိန်းကြီးကိုလည်းဆက်လက်ပြီးတော့အကောင့်ထဲလှုပ်ဆောင်ဖို့အတွက်မြန်မာသမ္မတဦးထင်ကျော်ကပြောခဲ့တယ်လို့យေတာထားပါတယ်။တတိယချက်ကတော့အဓိကကြတဲ့အာဆီယံဖွဲ့ဝင်နှစ်နိုင်ငံရဲ့ဆက်ဆံရေးကြောင့်အာဆီယံအတိုင်းဝိုင်းအတွင်းမှာအနာဂတ်အတွက်အရေးပါတဲ့အောင်မြင်မှုတွေရရှိစေလိမ့်မယ်ဆိုသဖြင့်យေတာထားပါတယ်အပြည့်စုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးရင်ကတော့ thefrontiermyanmar.net online မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်မဘာသာလို့အမည်ပေးထားတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဝင်တန်ဃာတော်တွေပြန်လည်စုစည်းနေကြတဲ့အကြောင်းခေါင်းစဉ်တက်ပြီးတော့ရေးသားထားတာပါမွတ်စလင်စန့်ကျင်ရေးအမျိုးသားဝါဒီခွင်ရဲ့အဖွဲ့အနေနဲ့အယက်သားအစိုးရတဲ့လက်ထက်မှာတင့်တင့်လျှောက်ပတ်စွာနေထိုင်ရေးအတွက်နှစ်ပတ်လည်ညီလာခံကိုကျင်းပခဲ့ကြတယ်လို့ဆိုပါတယ်ဒီအဖွဲ့ဟာအရင်စစ်တပ်ကထောက်ခံမှုပေးထားတဲ့အစိုးရလက်ထက်နိုင်ငံရေးအင်အားစုတစ်ခုဖြစ်ခဲ့ပြီးတော့ဒီအဖွဲ့အနေနဲ့ထောက်ခံမှုပေးခဲ့တဲ့အငင်းပွားစရာဥပဒေတွေကိုအတည်ပြုနိုင်ခဲ့ပါတယ်။လူခွင့်ရေးအဖွဲ့တွေကတော့အဲ့ဒီဥပဒေတွေဟာအမျိုးသမီးတွေနဲ့လူနည်းစုဘာသာကြားတွေပေါ်နှိမ်ချဆက်ဆံတဲ့ဥပဒေတွေဖြစ်တယ်လို့ပြောကြတာပါ။ဒီအဖွဲ့ရဲ့ခေါင်းဆောင်ပိုင်းကပြစ်မှတ်ထားတိုက်ခိုက်နေတာကတော့နိုင်ငံသားအဖြစ်ငင်းပယ်ခံထားရတဲ့ရိုဟင်ဂျာတွေပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အယက်သားအစိုးရတဲ့ရင်ဆိုင်ရမယ့်အခက်အခဲတွေထဲမှာဒီရိုဟင်ဂျာအရေးဟာအကြီးအမားဆုံးပြဿနာတစ်ခုလည်းဖြစ်တယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကဆိုရင်မဘာသာအဖွဲ့နဲ့အမျိုးသားရေးဝါဒီသမားတွေဟာအမေရိကန်တန်ယုံကထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာရိုဟင်ဂျာဆိုပြီးတော့ရေးသားခဲ့တဲ့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီယာကိုနှင်ထုတ်ပစ်ဖို့တောင်းဆိုဆန္ဒပြတဲ့အထိဖြစ်ခဲ့ရတဲ့စသဖြင့်ရေးသားထားပါတယ်
ပါရရှင်များခင်ဗျာအာဆနိုင်ငံတွေကမြန်မာတမ္မကြီးတွေနဲ့မြန်မာနိုင်ငံသားဝန်ကြီးဒေါ်ဆန်းစုကြည်တို့မကြခင်ရပိုင်းအတွက်မှာ တွေ့ဆုံပြီးနိုင်ငံသားရေးမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်။မြန်မာရွှေပြောင်းလုံသားတွေတန်းတဲ့ချီနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘလို့အကူအညီတွေများလိုအပ်နေပါသလဲ။ဘာတွေများပြုပြင်ပြောင်းလဲစီလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1239238555 လေးကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စီလိုပါတယ်။ဆွေးနွေးကြအတန်ဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ရဲ့ဆွေးနွေးကမ်းမှာပါဝင်ဆွေးနွေးလို့သူတွေည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကားထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းတာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်အများအားဖြင့်စကားဆိုတာဟာပြောတင်လာတဲ့ပို့ပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလည်းအသိဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပြစ်တာလေထွားတာအာချောင်းနာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
Johnny mean stocks မှာယင်းနှိမ့်နှံလိုက်တာငွေတွေဘယ်လောက်ရလိုက်တယ်ဆိုတဲ့အကြောင်းလေလုံးမထွားလိနဲ့ stock ဈေးတွေဟာအတက်အကျရှိစမြဲဆိုတာလေမင်းလည်းအသိပါလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
လေလုံးထွားတယ်လေပြစ်တယ်အာချောင်းတယ်လို့ပြောခြင်းရင် idiom အသုံးအရာဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍလေးထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍပါမြန်မာနိုင်ငံရဲ့ငွေကြေးဟာအစတိုက်အတွင်းအားအကောင်းဆုံးငွေကြေးဖြစ်လာနေတယ်လို့ GE General Electronics Company ရဲ့အကြီးအကဲမြန်မာနိုင်ငံဆိုင်ရာတာဝန်ခံအင်ဒရူးလီကပြောပါရတယ်။ဒါပေမဲ့မြန်မာနိုင်ငံအတွင်းလျှက်စင်မီနဲ့လမ်းပန်းဆက်သွယ်ရေးစတဲ့အဓိကအခြေခံအဆောက်အဦပိုင်းတွေတိုးတက်ကောင်းမွန်အောင်အခြေမီလှုပ်ဆောင်ပေးခြင်းမရှိရင်နိုင်ငံသားယင်းနှိမ့်မြုံနှံမှုတွေလည်းရောက်လာမှာမဟုတ်တလို့အားကောင်းနေတဲ့မြန်မာကြံ့ွေတံမိုးကလည်းပြန်ကျသွားနိုင်တယ်လို့သူကပြောပါရတယ်။ GE ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေအကြောင်းကိုတာဝန်ခံအင်ဒရူးလီကိုဆက်သွယ်မေးမြန်းထားပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ။
မာကျန်ငွေဟာ2016ခုနှစ်အတွင်းအာရှရဲ့ထိပ်တန်းငွေကြေးဖြစ်လာတာဟာဆယ်စုနှစ်နဲ့ချီအထူးကြံဖြစ်နေခဲ့ရတာကမြန်မာနိုင်ငံရုံးထွက်လိုက်ပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်း Bloomberg စီးပွားရေးဂျာနယ်က GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒရူးလီကိုတွေ့ဆုံမေးမြန်းပြီးရေးသားဖော်ပြခဲ့ပါတယ်။ဒါဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအစိုးရပေါ်ယုံကြည်မှုပိုရှိလာတဲ့တစ်ချိန်ထဲမှာပဲပြည်ပငွေကြေးတွေလည်းပုံမဝင်ရောက်လာတာနဲ့အမျှကြံ့ငွေအခြေခံလာတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့လိုအပ်နေတဲ့လျှက်စစ်မှုအလွန်လောက်ရရှိရေးအပါအဝင်အခြေခံအဆောက်အဦတွေကိုအချိန်မီတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိရင်ကြံ့ငွေခိုင်မာမှုအပါအဝင်စီးပွားရေးဖွံ့ဖြိုးမှုကိုအဟံအတားဖြစ်စေနိုင်တယ်လို့ဆိုပါတယ်။မြန်မာစီးပွားရေးအပေါ် GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒရူးလီရဲ့အမြင်တွေကိုမေးကြည့်တဲ့အခါသူကအခုလိုစပြောပါတယ်။
ကျွန်တော်ပြီးခဲ့တဲ့နံပါတ်1စင်ကာပူ Bloomberg News နဲ့တွေ့ခဲ့ပြီးတော့မှသူတို့ကကျွန်တော်ဒီ currency နဲ့အကြောင်းပတ်သက်ပြီးတော့မေးတာပေါ့နော်။ဘာကြောင့်လဲဆိုတော့အခုကအာဆီယံမှာပြန်တွေ့ကြည့်တော့ဒီဗမာဘီရဲ့ငွေရီက appreciation ကအရင်အကောင်းဆုံးပေါ့နော်။ဟိုပြီးခဲ့တဲ့တစ်နှစ်နဲ့ပြန်ရှင်းကြည့်မယ်ဆိုရင်တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့အခုဗမာဘီမှာတွင်းနေပစ္စည်းတွေအကုန်လုံးဒေါ်လာနဲ့ပေးနေရတာဟိုဆိုတော့ဗမာငွေတွေကရှင်းပြောမယ်ဆိုရင်ဈေးကဟိုပြီးခဲ့တနစ်တော့မကတော့ပါဘူးเนาะဟိုပါလေပြီးခဲ့ဂျူးဆိုရင်1300လောက်ရှိရယ်ဆိုအခုဆိုရင်1180ပေါ့เนาะအဲ့ဒါဆိုရင် appreciation ဖြစ်လာတာပေါ့เนาะအဲ့မျိုး appreciation ဖြစ်လာတော့တန်ဖိုးကပိုရှိလာတာပေါ့เนาะဆိုတော့ဒီ infrastructure ဘာလောက်တာဆိုမီးနဲ့ပတ်သက်ပြီးတော့မှလားအာကားလမ်းတွေဘာဖြစ်ဖြစ်ဒရိုင်းဘာဖြစ်ဖြစ်အကုန်လုံးကနိုင်ငံခြား company တွဲပြီးလောက်မှဆိုရင်ဒေါ်လာနဲ့ပေးရတာဟိုဆိုတော့ဒီချိန်မှာပပန်ငွေတွေကဈေးသက်လေဟိုတန်ဖိုးပိုရှိလေပေါ့နော်ပြောမယ်ဆိုရင်တော့ဟိုတိုက်မိတွေ့ပိုကောင်းလေပေါ့ကျွန်တော်ပြောချင်တာကတော့ဟိုဘယ်လိုပြောမလဲ1300နဲ့တွေ့ပြီးတော့မှအခုက1180ဆိုရင်130กว่าနေဟုတ်တော့ဟုတ်ဒါလေးကိုကျွန်တော်ပြောချင်တာပါတယ
်ဟုတ်ကဲ့အခုဗမာငွေတန်ဖိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဟိုအရင်တုန်းကနဲ့စာလို့ရှိရင်1180ဆိုတာလည်းနည်းနည်းတော့များနေသေးတယ်ပေါ့နော်များနေသေးတော့အဲ့ဒါနည်းနည်းဟိုသူ Bloomberg ကသူတို့judgment လောက်တာနည်းနည်းများစောသလားဒီ trend ကဒီတိုင်းဆက်သွားဖို့သူတို့ဟိုပေါ့ဒီတိုင်းပဲဆက်သွားမလို့မျှော်လင့်ထားကြသလားငွေလဲနှုံးက
ဒါတော့ဟိုကိုဇော်ရင်ပြောရတာတော့နည်းနည်းတော့ခက်တယ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကူတွေ့ရတာတော့ trend ကတော့တိုင်းပြည်အတွက်မှာလုံးဆယ်အများကြီးရှိရဲအခုစိုးရသစ်လည်းလာတော့ဟိုကျွန်တော်တို့ကပြောမယ်ဆိုတော့ optimistic ဖြစ်ပါရင်ဟိုပြီးခဲ့တဲ့6လ9လ10လ9လနဲ့ပြင်ရှင်းကြည့်မယ်ဆိုတော့အခုက appreciation တက်လာတယ်ဒါတခုကောင်းတာပေါ့နော်ဒါပေမဲ့now ye she အတွက်ကြတော့ဘလူးမလည်း prediction ပြောလို့မရဘူးဒါပေမဲ့ကျွန်တော်ထင်တာတော့ဒီလာမယ့်အစိုးရပေါ်စီယာငိမ်ကောင်းချမယ်ဆိုရင်တော့ကျွန်တော်ထင်တာတော့ဗမာဝေးဒီထက်မက foreign investment ဝင်လာမယ်ဆိုရင်တော့ဒီ just appreciation ဖြစ်ဖို့တော့ညွှန်လင့်နေပါတယ်ခင်ဗျာ
ကိုင်ဒူးဆိုလို့ရှိရင်မြန်မာပြည်ဟိုပေါ့အမေရိကန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GE ကိုကိုစားပြုပြီးတော့မြန်မာပြည်မှာရောက်နေတယ်ဟိုအလိုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ GE ကိုစားအဲ့မှာရှိနေတယ်ပေါ့နော်ကိုစလေအနေနဲ့ဆိုတော့အရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့အခုဒေါက်ဆန်းစုကြည်အစိုးရ NLD အစိုးရပဲဆိုကြပါစို့ NLD အစိုးရတက်လာလာပိုင်းနှမဲရှိပါသေးတယ်ဒါပေမဲ့လည်းလာပိုင်းအတွင်းမှာတော့တော်တော်လေးတိတိသားသားပြောင်းလဲမှုတွေကဖြစ်လာတော့ဒီထူးခြားချက်လေးတွေများဗာများသတိထားမိတယ်လေခင်ဗျာအရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်မှာ
ဟုတ်ကိုယ်ဆိုရင်ပြောမယ်ဆိုရင်တော့ဒီအခုလေတက်လာတဲ့ဟိုအနီစုတို့ရဲ့ဆိုးကလည်းဟလာသူတို့ရဲ့ NLD party ကလည်းအခုကျပောင်းတရားမှာဆိုတော့သူတို့ရဲ့ဒါဟို100 days policy သူတို့ဟိုပြောထားတယ်လေဟလာအခုဆိုရင်66ရက်69ရက်လောက်ရှိပါပြီဟလာဟိုကျွန်တော်တော့ဒါပြောဖို့တော့နည်း sorry ပါပေါ့နော်ဘာကြောင့်လဲဆိုသူတို့ရဲ့ policy ဘာထွက်လာမလဲဆိုတော့ဒါကြည့်ပြီးတော့မှကျွန်တော်လည်းဘယ်လိုတိုင်းပြည်အတွက်ကိုကူညီပေးရမလဲဘယ်လိုတိုးတက်အောင်လုပ်ပေးရမလဲဟလာပေကျွန်တော်ပြောချင်တာတော့ဘယ်ဆိုးရဖြစ်ဖြစ်ပေါ့နော်အခုကျွန်တော်ရဲ့တိုင်းပြည်မှာမီးမလောက်ဘူးဟလာရေကောင်းမရှိဘူးလမ်းကောင်းမရှိဘူးဟလာကြမ်းမရေကောင်းဟိုမဖြစ်ဘူးနော် capacity အများကြီးလိုရည်ဟလာဆိုတော့ဘယ်ဆိုးရတက်တဲ့အဓိကဒီ FDI လာဖို့အတွက်ကဘာလဲဆိုတော့မီးရှိရမယ် consistent ရှိရမယ် reliable affordable ဖြစ်ရမယ်ဟလာ banking လည်းကောင်းအောင်မယ်ဟလာပြီးတော့မှ rules and regulation လည်း investor friendly ဖြစ်အောင်ဟိုဖြစ်ရမယ်ပြီးတော့မှwin situation လိုရလေဘာကြောင့်လဲဆိုတော့အစိုးရလည်းဟလာနိုင်ငံတော်အတွက်လည်းကောင်းရမယ်ပြည်သူလူစုအတွက်လည်းကောင်းရမယ်ပြီးတော့မှ investor အတွက်လည်းကောင်းရမယ်ဟလာဒါတွေဆိုတာပြောမယ်ဆိုတော့ investor က responsible investor လို့ဘို့တော့ကျွန်တော်မျှော်လင့်နေပါတယ်ပြီးတော့မှလည်းဒီအစိုးရလည်းအခုရှိနေတဲ့အစိုးရလည်းဒါကိုလည်းတို့ပို့ပြီးတော့မှ emphasize ဖြစ်ပါမယ်လို့ကျွန်တော်လည်းထင်ပါတယ်ဆိုတော့အခုတို့ရဲ့ policy မထွက်ချင်းဆိုကျွန်တော်ဘာမှတိတ်ပြောခွင့်တော့မရှိသေးပါဘူးအခုတော့
ကျွန်တော်လည်းတည်ထားသလောက်ဆိုအရာဆိုလို့ရှိရင် GE အနေနဲ့လည်းမြန်မာနိုင်ငံထဲမှာ capacity building အတွက်အကွာငွေကြေးကုန်ချခံပြီး GE အနေနဲ့လည်းလုပ်ပေးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ GE အနေနဲ့ရောတခြားစီမံကိန်းတွေတဘောဥပမာစောစောပြောတဲ့ဒီ layer 6အဘက်မှာဆိုရင်အထူးလိုအပ်နေတာပေါ့နော်အခုရက်ပိုင်းမှာဆိုအရန်ကိုတည်တာတယ်ဟိုလူထုကြားထဲမှာလည်းတော်တော်လေးကိုအော်နေကြတယ် layer 6မီးပြတ်တဲ့ကိစ္စအားလေအဲ့တော့ GE လိုမျိုးကုမ္ပဏီကြီးတွေရော layer 6စီမံကိန်းတွေမှာဝင်ပြီးတော့ဟုတ်ပါပေါ့လှုပ်ဆောင်နေတာတွေရှိပြီလားခင်ဗျာ project တွေစီမံကိန်းတွေ
ကိုစော်ရေးလှုပ်ပါတယ် GE ကပြောမယ်ဆိုရင်ကျွန်တော်ကဘာမှအခု awesome နဲ့ဝင်လိုက်တယ်ဝင်လိုက်ပြီးတော့မှပြင်တဲ့ company ပေါ့နော် GE နဲ့ awesome ပေါင်းတဲ့ချိန်မှာကျွန်တော်ဒီကဘာမှဟလာ less ထုတ်တဲ့ဟာဆိုရင် more than 25% ဟိုဘာလဲဒီ less ထုတ်ပြီးနေပါတယ်ကဘာမှဆိုတော့အခုဘာမှပြီးဘဝိုင်းမှာကျတော့ကျွန်တော်ခုနပြောတဲ့အတိုင်းဟလာဒီ electrification rate က less than 33% ဆိုတာအများကြီးလောက်အောင်မှာဆိုတော့ဒီညမှာကျွန်တော်လဲ G နဲ့ပေါင်းပြီးတော့မှဟလာ ကိုယ်တိုင်မိအတွက်ကိုဟလာမိရအရင်ပထမ top priority focus ထဲမှာရှိပါခင်ဗျာ
GE အနေနဲ့ဗမာနိုင်ငံထဲမှာလှုပ်ဆောင်မှုအတွက်ဦးစားပေးအဆင့်မှာရှိတယ်ပေါ့နော်လျှက်စင်မီရရှိရေ
းဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ပါတယ်ခင်ဗျာ
စနေတဲ့စီမံကိန်းတွေရောရှိပြီလားခင်ဗျာတဘွားရေးအားလျှက်စစ်ပဲဖြစ်ဖြစ
်ရှိပါတယ်ကိုစောအခုကကျွန်တော်တို့ awesome ဝင်လာတဲ့ချိန်မှာ awesome ကလည်းတင်းသက် company ဆိုရင်ဟလာဒီ generation မှာကျွန်တော်အပြည့်အစုံရှိပါတယ်ဟလာ generation ကို traditional gas fire ဟလာclean thermal fire ပေါ့နော်မြန်လဲမြန်မယ်ဟလာအဲ့မှာ heavy duty ရှိရယ် aero ရှိရယ်ဟလာပြီးတော့မှ renewable energy ဆိုတော့ဟိုပါလေ clean energy ပေါ့နော်အဲ့မှာကြတော့ offshore wind onshore wind ဟလာ solar မှာကြတော့ဒီ solar ဘက်မှာ technology က inverter အဲ့လည်းရှိပါတယ်ပြီးတော့မှဒီ hydro ဘက်မှာလည်းရှိပါတယ်ပြီးတော့မှလည်းဒီ steam ဆိုတော့ steam ဟို steam မှာလည်းရှိပါတယ်ခင်ဗျာဆိုတော့ဒီဟာတွေအကုန်လုံးတွက်ပြီးတော့မှဒီဗမာပြည်ရဲ့ energy mix ကဘာတွေဘာတွေရှိလဲဆိုတော့အခုအစိုးရနဲ့တိကျစကားပြောနေပါတယ်ခင်ဗျာကျွန်တော်ဟို continuous net ပေါ့နော်ဒီအခုဟိုဝန်ကြီးရုံးတဲ့ Ministry of Electricity and Energy နဲ့ပေါင်းပြီးတော့မှဟိုစကားပြောနေပြီးတော့မှတိုင်းပြည်အတွက်ကို energy electrification ဘယ်လိုလုပ်ရမလဲပြီးတော့မှဟလာဝန်ကြီးရုံးတော့မကဘူးကျွန်တော်တို့ဟလာ development partners ဟလာ international development partners such as a World Bank နဲ့ IFC နဲ့ ADB နဲ့ဟလာ JICA နဲ့ပေါင်းပြီးတော့မှတစ်ချို့လုံးဆွေးနွေးပါတယ်ဒါအကုန်လုံးကတိုင်းနိုင်ငံတော်အတွက်အကျိုးရှိရယ်လေ
တို့ရရှိမှာခင်ဗျာအခုတော့အမေရိကန်ပြည်တော်စုက Bush Institute မှာလွတ်လပ်မှုခေါင်းဆောင်ဆိုင်ရာဖိုရမ်တက်ရောက်နေတဲ့ခရီးပြည်နေက Matt Evelyn ကိုကိုအောင်ကဆက်သွယ်ပြီးတော့တူတာဆောင်လင်အမေရိကန်တဆွင်မှာအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
ဆိုတော့ Matt Evelyn တို့ကဒီမကြသေးခင်တုန်းကပေါ့နော်ဒီ George W. Bush ရဲ့ Bush Institute အစီအစဉ်နဲ့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ပေါ့လေဒီတင်နန်းကိုတက်ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့အဲ့ဒီတင်နန်းမှာအဓိကဘာအကြောင်းအရာတွေကိုလေ့လာခဲ့ရလဲဆိုတာကိုအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့ကျွန်မတို့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ကတော့အဓိက၃ချက်အနေနဲ့ကျွန်တော်တို့လေ့လာခဲ့ရတယ်တစ်ကတော့ကျွန်တော်တို့ဒီမိုကရေစီရဲ့ထုံးစံဆင်လာနေပေါ့နော်အဲ့ဒီဒီမိုကရေစီရဲ့ထုံးစံဆင်လာနေအဲ့ဒါတွေကိုတစ်ချက်အနေနဲ့လေ့လာခဲ့ရတယ်နှစ်ကတော့ကျွန်တော်တို့အဲ့တော့ဒီ leadership ပေါ့နော်ခေါင်းဆောင်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လေ့လာခဲ့ရတယ်။နံပါတ်3ချက်ကတော့ကျွန်တော်တို့ဒီ democracy နိုင်ငံတွေမှာကျင့်သုံးနေပြီးတော့ democracy society ပေါ့နော်လူအတိုင်းဝိုင်းတွေမှာဒါဘယ်လိုမှလေ့လာခွင့်ရတယ်ဆိုရယ်ဒီက3ချက်ကိုကျွန်တော်တို့လေ့လာခဲ့ရပါတယ
်။တင်နန်းကိုပေါ့နော်တက်ရောက်ဖို့အတွက်ကောဘယ်လိုမျိုးဟိုရွေးချယ်ခံခဲ့ရလဲခင်ဗျ
။ကျွန်မတယောက်အနေနဲ့ကတော့ education initiative ဆိုတဲ့ဖွဲ့စည်းဖြစ်တဲ့မြန်မာနိုင်ငံမှာကိုဒီမိုကရေစီလှုပ်ရှားနေတဲ့ဖွဲ့စည်းရနေပြီးတော့ကျမတို့ကိုစောင့်ကြားပေါ်တာကျမတို့ပြည်နယ်အတွက်အကျိုးရှိမဲ့ program တစ်ခုဖြစ်တယ်ဆိုပြီးတော့ကျမတို့စောင့်ကြားတယ်ကျမတို့အကြံပြုတယ်ပအဝင်ဖို့ကိုတိုက်တွန်းတယ်ဒီမှာကျမတို့ဓာတ်တွေကိုလေ့လာခွင့်ရတယ်အဲ့ဒါနဲ့ကျမတို့ shock ဖြစ်ခဲ့ကြတော့ဘုံတော့ဒါနဲ့ပဲကျမကလည်းကြားပြည်နယ်ကိုစားပြည်နယ်နဲ့ပါလာတာဖြစ်ပါတယ
်ဒီအခုလိုတင်နန်းကိုတက်ရောက်တဲ့အတွက်ဒီကိုနေထိုင်ရာပြည်နယ်အတွက်အကျိုးရှိစေမယ်ဆိုတော့ဘယ်လိုမျိုးအကျိုးသက်ရောက်မှုတွေရှိနိုင်တာလဲခင်ဗျာ
ကျွန်တော်တို့လေ့လာရတာကတော့လေဒီနိုင်ငံရဲ့အခင်းကျင်းဒီမိုကရေစီအပြောင်းလဲမှာကိုပေါ့နော်ကျွန်တော်တို့ပြင်ပင်းတဲ့ဟာတွေတခြားနိုင်ငံတွေဖြစ်ပျက်နေတယ်ဖြစ်ပျက်တဲ့ကိုကျွန်တော်လေ့လာခဲ့ရတယ်ဒါတွေကကျွန်တော်တို့ပြည်နယ်မှာကိုဒိုင်းရိုက်ကိုပေါ့နော်ဖြစ်ပျက်နေတဲ့အရာတွေကိုနိုင်ရှင်ပြီးတော့မှကျွန်တော်တို့ခေါင်းရံရှောင်းရံလေးတွေကိုလေ့လာခဲ့ရတယ်ပေါ့နော်ဒါပေမဲ့ဒါကပြက်ကျမတယောက်ပြန်လို့ယုံနေလဲပြောင်းလဲနိုင်တဲ့ကိစ္စမဟုတ်ပေမဲ့ကျမသိလာတဲ့အသိပညာတွေကိုဝင်ရချင်အပြင်ကျမတို့ကတစုံတရာဒီမိုကရေစီပြောင်းလဲမှာကိုပါဝင်နိုင်မယ်လို့ထင်တယ်။နောက်တစ်ချက်ကတော့ကျမတို့ရဲ့ကျမတယောက်ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့မှကျမလုပ်နေတဲ့ organization တွေမှာကျမလုပ်နေတဲ့ mission policy တွေမှာကျမဘလောက်ထိပေါ့နော်။ကျမရဲ့ policy ကိုပြန်ပြီးတော့ကူညီနိုင်မလဲ။ကျမတို့ခေါင်းဆောင်မှုတွေကိုဒီမှာသင်ရတဲ့အားနဲ့ပတ်သက်ပြီးတော့ကျမဘယ်လိုမျိုးဒီလာမယ်အနာဂတ်မှာကိုပေါ့နော်သင်ရတဲ့သင်ခန်းစာအတိုင်းကိုဘယ်လိုတင်ပြပေါ့မလဲဆိုတဲ့အရာတွေကကျမရဲ့ဦးချင်းစီနဲ့ကိုအကျိုးတရားမှုရှိမယ်ကျမရဲ့ဖွဲ့စည်းတရားမှုရှိမယ်လို့ထင်တယ်ပြီးတော့မှကျမတို့ဒီဖိုရမ်အတွင်းမှာကိုပဲကျမတို့ကဒီလိုမှဦးချင်းစီရဲ့ခေါင်းဆောင်မှုတွေနဲ့ပတ်သက်ပြီးတော့မှကိုပေါ့နော်ရှေ့မှာလောက်ရမယ်အလုပ်နဲ့မျိုးကိုချမှတ်ရတာဖြစ်တယ်အဲ့ချမှတ်ရညမှာကျမမိမိကတော့ကျမရဲ့အမျိုးသမီးအားစုတွေပြန်ပြည်နယ်မှာရှိတဲ့မြန်မာအားစုတွေအတွက်ကိုတစုံတရာသူတို့ကိုလုပ်ငန်းတွေကိုအကောင့်ချင်ဖော်နိုင်ဖို့အတွက်လုပ်ငန်းတွေကိုဖန်တီးပေးနိုင်ဖို့အတွက်စီမံကိန်းတွေချထားတယ်ဆိုတော့ဒါကရေရှည်လုပ်ငန်းဖြစ်တဲ့အတွက်ရေရှည်မှာကျွန်မရဲ့ ခေါင်းဆောင်မှုကလည်းအမျိုးသမီးတွေရဲ့အလုပ်ကရရှိရေးကိုလည်းဖန်တီးပေါပေးမယ်လို့ကျွန်မမြင်လဲပါတယ
်။မက်အေဗလင်ပြောသွားတဲ့အထက်ထဲမှာဒီတခြားဒီမိုကရေစီကိုပြောင်းလဲနေတဲ့နိုင်ငံတွေကအတွေ့အကြုံတွေကိုတင်ကြားခဲ့ရတယ်။သူတို့ရှိမှအခုလိုကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုတင်ယူပြီးတော့ဒါကိုယ့်ရဲ့နေမြေမှာကိုယ့်ရဲ့ဒေတာမှာပြန်ပြီးတော့ဘယ်လိုအကြောင်းအရာမျိုးကိုတကယ်တမ်းဒီလက်တွေ့မှာအသုံးချနိုင်မယ်လို့ထင်ပါလဲ။ကျွန်
တော်တို့လေ့လာရတဲ့အထက်မှာကတော့သူတို့ရဲ့ဖွဲ့စည်းပုံတွေနဲ့သူတို့ရဲ့အုပ်ချုပ်မှုသူတို့ရဲ့ဥပဒေကျူးရေးနဲ့ဝန်တော့အဲ့ဒါတွေကအရင်လိုက်ရောညှိချွေကြဖြစ်နေတဲ့နိုင်ငံရဲ့အကြောင်းလဲတွေမှာကိုကျွန်တော်တို့မြန်မာနိုင်ငံနဲ့နိုင်ငံရှင်အထက်မှာလည်းအဖြစ်တွေ့ရတယ်ဖြစ်တယ်ပေါ့နော်။ဒါကျွန်တော်တို့အသင်ကူပြောင်းရေးကာလမှာကျွန်တော်ပြည်သူလူထုတွေနဲ့ရတဲ့ရထိုက်တဲ့အရာတွေကိုပြည်များနိုင်ငံကြီးရခဲ့တယ်လို့ကျွန်တော်တို့ပြန်ရဖို့ဆိုရတာတွေကိုလည်းကျွန်တော်တို့ရတိတ်ပြီးတော့မှအမမျောလင့်ဘူးစီဘက်ကတော့ကျွန်တော်လူထုနဲ့အစိုးရအစ်စ်ချာမှာကိုဘယ်လိုမျိုးဆက်သွယ်မှုတွေနဲ့ကိုဒီလာမဲ့အစိုးရအစ်စ်ကိုကတော့ဘယ်လိုထောက်ပံ့မှုပြုမလဲလူထုတွေရဲ့လိုအပ်ချက်ကိုဘယ်လိုအသံနဲ့ဖော်ထုတ်မလဲဆိုတဲ့အပိုင်းလေးကိုကျွန်တော်တို့လေ့လာခဲ့ရတယ်ဒါကကျွန်တော်တို့အထူးသဖြင့်အသေးဆုံးပြောမယ်ဆိုတရားပြည်နယ်နေတော့ကျွန်တော်တို့အရန်နဲ့ကိုအထူးရှေ့လုံငန်းဖြစ်တယ်ပေါ့နော်အစိုးရနဲ့ပြည်သူကိုကျွန်တော်တို့ကခြားထားတာကနှစ်ပေါင်းများစွာဖြစ်နေတယ်အစိုးရနဲ့ပြည်သူကြားမှာကိုဘလို့ပုံမှန်ဆက်သွယ်မှုလုပ်ပြီးတော့မှကိုလိုချင်တဲ့ဟာတွေကိုပေါ်ထုတ်ပြီးတော့မှသူတို့ကိုဂျိုးပြောင်းလုပ်ခိုင်းမယ်ဆိုတော့အပိုင်းလေးကကျွန်တော်တို့မှမရှိဘူးဒါကြောင့်ကျွန်တော်တို့ဒီဒီဖိုရာကျမကိုကျွန်တော်ဒါလေ့လာခဲ့ရတယ်
။ဟိုအစိုးရနဲ့ဒီလိုမျိုးလူထုနဲ့ကြားမှာဆက်ဆံပြီးတော့အလုပ်လုပ်ရမယ်ဆိုတဲ့ကိစ္စမှာဥမာဘယ်လိုမျိုးအကောင့်ထဲပေါ်ပြီးတော့ဆောင်ရွက်မလဲ။အ
ဲ City Hall ဆိုတဲ့ကျွန်တော်ဒေါ်လာစမြို့နဲ့မှာ City Hall ဆိုတဲ့ဟာကိုတော့ပြီးမှလေ့လာခဲ့ရတာပေါ့နော်။ဆိုတော့လူထုတွေရဲ့အသံတွေကိုပုံမှန်ကိုနားထောင်ပြီးတော့မှပြန်လည်ဖြည့်ရှင်းနေတဲ့အစားကိုသူတို့ဖန်တီးထားတယ်ပေါ့နော်။ကျွန်တော်တို့ကြားပြည်နယ်မှာကလည်းဒါလေးတွေကိုလက်ရှိတက်နေတဲ့အစိုးရတွေကိုဒီမိုကရေစီအပြောင်းအလဲမှာလူထုရဲ့အတန်ကိုအနည်းနဲ့အမြန်ကိုရယူပြီးတော့မှလူထုတွေကိုဖြစ်နေတဲ့ခက်ခဲဖြစ်ရှင်းပေးနိုင်ဖို့တဲ့ဒီအစီအမံလေးတွေကိုအနည်းနဲ့မြန်ပြန်ပြီးတော့မှလုပ်ပြီးတက်နေဆိုတဲ့ဟာလေးတွေကိုကျွန်မအနေနဲ့တော့သိချတယ်ကျွန်မရဲ့ပြည်နယ်အစိုးရနဲ့စကားပြောပြီးမှပေါ့နော်ဒါလေးအကောင့်ထည့်ဖို့ဒါတွေကိုလှုပ်ဆောင်ပေးဖို့လူထုအနေနဲ့ကလည်းဒါတွေကိုအတိအမြင်နဲ့ရဖို့အတွက်ကျွန်မကနေပြီးတော့မှသူတို့ကိုလှုပ်ဆောင်ပေးမှပေါ့နော်သူတို့ရဲ့အတန်တွေကိုဆရာဘလိုမျိုးပေးပြီးမှလူခံစားနေရတာလည်းကိုဘလိုရင်ဖွင့်မလဲဘလိုဖြည့်ရှင်းခိုင်းမလဲဆိုတဲ့အစီအစဉ်လေးကိုပြန်ပြီးတော့မှထောက်ရရလိမ့်မယ်ပေါ့နော်ဒါလည်းလုံနိုင်တယ်ပြည်နိုင်ငံလုံးတို့ကျွန်တော်ပြည်နယ်မှာလည်းလုံနိုင်တဲ့အနေအထားဖြစ်တယ်လို့ကျွန်တော်ကလေ့လာရရှိထားပါတယ်ဟာ
ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ဒီတင်တန်းမှာရောဒီဟိုမြန်မာပြည်ကဒီမြန်မာလူငယ်တွေဘလောက်လောက်လာပြီးတော့တက်ကြလဲ
တစ်နှစ် program ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့နှစ်တန်းမှာကိုအယောက်20ဒီမာပီကရှိနေတဲ့ဒီရန်ဒီတဲ့လို့ပြောကြတဲ့လူငယ်ကောင်းဆောင်လေးတွေသူကနေပြမနှစ်ဆင်ရွေးချယ်တာဖြစ်တော့ဘောနော်ကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန်မန္တလေးနှစ်ပြည်နယ်အတီးတီးကလူငယ်တွေပါဝင်လာတဲ့ကိုတွေ့ရပါတယ
်ဆိုတော့ဒီမကြသေးခင်ရက်တုန်းကဒီ Bush Center မှာပဲပေါ့နော်တန်းတန်းပြီးဆုံးတဲ့ဒီတန်းတန်းဆင်းပွဲပေါ့လေဒီ graduation ကိုလုပ်တဲ့အခါမှာဒီသမရဟောင်း George W. Bush ကနောက်ဒီမြန်မာဒီမိုကရေစီရေးကိုဟိုအင်တိုင်းအားလိုက်ပေါ့ဟိုတုန်းကထောက်ခံပြီးတော့လုပ်ပေးနေတဲ့သမရဂရော Laura Bush လည်းဒီတန်းတန်းဆင်းပွဲကိုတက်ရောက်ခဲ့တာကိုတွေ့ရပါတယ်ဆိုတော့သူတို့တွေကလည်းပဲဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ဗာရီမြန်ပြောကြားခဲ့ပါလေခင်ဗျာ
ဟုတ်ကဲ့သူတို့နဲ့ကိုကျွန်တော်တွေကနေပြမတီးတောင်ကိုကတော့ចောင်းသားတွေနဲ့ကိုနိုင်ရွယ်လောက်တွေ့ဆုံခွင့်ရတဲ့အချိန်မှာကျွန်တော်တို့ចောင်းသားတွေနဲ့ကလည်းသူ့ကိုတိုက်တွန်းစရာရှိတဲ့ဟာတွေကိုပုံပုံလေးနဲ့တိုက်တွန်းခွင့်ရခဲ့တယ်သူရဲ့တုံ့ပြန်မှုတွေကပေါ့နော်သူကကျွန်တော်တို့ကမှပြအပြောင်းလဲတွေကိုဆက်ပြီးမှပံ့ပိုးသွားမယ်ဆိုတဲ့ចောင်းလေးနိုင်ငံရေးအပြောင်းလဲတွေမှာဒီပြင်လာတဲ့လူငယ်တွေကလည်းလဲမလျှော့ပဲနဲ့ပေါ့နော်ဆက်ပြီးတော့မှဟိုကြည့်တော့ဖို့သူကလည်းတက်နိုင်တော့ဝိုင်းဝန်းကူညီမယ်သူရဲ့နိုင်ငံခြားရေး policy တွေကိုတော့သူအနေနဲ့ကတော့ဆက်ဖက်လို့မရပါဘူးသူရဲ့ပုံကူကြီးအရာမြန်မာပြည်ရဲ့အပြောင်းလဲတွေကိုတက်နိုင်တော့သူစူးစမ်းပြီးတော့မှပုံပေါ်သွားမယ်ဆိုတဲ့အားလေးကိုတိုင်ရတယ်ကျွန်တော်လည်းတော်တော်လေးအားရပါတယ
်အားတော့ကိုအောင်စီစဉ်တင်ဆက်တဲ့တူတောက်တခွင်အမေရိကန်အစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့လာအိုပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံတို့ကြား
PNTing မြို့မှာမကြခင်ကကျင်းပတဲ့ခုနှစ်ကြိမ်မြောက်နှစ်ပတ်လည်ဆွေးနွေးပွဲမှာနှစ်နိုင်ငံကြားဆက်ဆံရေးကိုအဓိကအာရုံစိုက်ခဲ့ကြပါတယ်။အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီး Daniel Russell ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့မှာအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေပါတယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကအရာရှိတွေလည်းပါဝင်ပါတယ်။ဆွေးနွေးပွဲတွေအတွင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆဲနဲ့လာအိုလက်ထောက်နိုင်ငံခြားရေးဝန်ကြီးဆောင်ဖက်ဟွန်ဘွန်နူယန်တို့ဟာအမေရိကန်နဲ့လာအိုနှစ်နိုင်ငံဆက်ဆံရေးပိုပြီးခိုင်မာအကောင်လာတာကိုသဘောတူခဲ့ကြပါတယ်။အမေရိကန်သမ္မတတဦးရဲ့ပထမဆုံးလာအိုခီးစဉ်ဖြစ်မဲ့စက်တင်ဘာလထဲမှာသွားရောက်မဲ့သမ္မတအိုဘားမားရဲ့လာအိုခီးစဉ်နဲ့ပတ်သက်လို့အရေးကြီးကိစ္စတွေကိုလည်းနှစ်ဖက်အရာရှိတွေဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်လာအိုနိုင်ငံရဲ့လက်ရှိအာဆီယံဥက္ကဋ္ဌရာထူးတာဝန်နဲ့ပတ်သက်လို့ဒီနှစ်အတွင်းလာအိုမှာကျင်းပမယ့်အာဆီယံဒေသရင်းဆွေးနွေးပွဲနဲ့အရှိအာရှညီလာခံတွေတက်ဖို့ကမ္ဘာခေါင်းဆောင်တွေရောက်လာကြတဲ့အခါလာအိုနိုင်ငံရရှိမဲ့အခွင့်အလမ်းတွေအကြောင်းကိုလည်းဆွေးနွေးခဲ့ကြပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆဲကလာအိုနိုင်ငံအတွင်းမပေါက်ကွဲသေးပဲကြံနေသေးတဲ့စစ်လက်နက်ပစ္စည်းတွေရှင်းလင်းရေးအပါအဝင်အတိတ်မှာအခြေခံခဲ့တဲ့အကဲဆက်တဲ့ကိစ္စတွေကိုဖြေရှင်းရမှာအမေရိကန်ဘက်ကအတူတကွပူးပေါင်းဆောင်ရွက်ဖို့တာဝန်ခံကြောင်းထပ်လောင်းအတည်ပြုပါတယ်။သူကမပေါက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းတွေရှင်းလင်းရေးဟာလာအိုပြည်သူနဲ့လူမှုပတ်ဝန်းကျင်အတွက်ရောတိုင်းပြည်စည်းဝါးရေးဖွံ့ဖြိုးဖို့အတွက်ပါအရေးကြီးတဲ့အကြောင်းလာအိုရင်ဆိုင်နေရတဲ့ဒီကိစ္စကိုအမေရိကန်ကလည်းကူညီဖြေရှင်းပေးသွားမှာဖြစ်ကြောင်းအလေးထားပြောကြားခဲ့ပါတယ်။အင်ဒိုချိုင်းနာပြပခစစ်ပွဲအတွင်းပျောက်ဆုံးသွားကြတဲ့စစ်သည်တွေရဲ့ရုပ်ကလက်တွေကိုရှာဖွေရေးစီမံချက်ကိုလည်းအမေရိကန်နဲ့လာအိုနှစ်နိုင်ငံတို့သုံးသပ်နေကြပါတယ်။လာအိုအတွင်းအမေရိကန်ဒေါ်လာသန်း90နီးပါးရှိတဲ့အမေရိကန်ရဲ့ဖွံ့ဖြိုးတိုးတက်မှုကူညီအစီအစဉ်ရဲ့ကြီးမားကျယ်ပြန့်တဲ့ရည်မှန်းချက်တွေကိုလည်းနှစ်နိုင်ငံအရာရှိတွေသဘောတူခဲ့ကြပါတယ်။လက်ထောက်ဝန်ကြီးဆောင်ဖက်ကလာအိုနိုင်ငံအတွင်းအထူးသဖြင့်အာဟာရ၊ကျန်းမာရေး၊ပညာရေး၊ကုန်သွယ်ရေးနဲ့တရားစီရင်ရေးကိစ္စတွေမှာရည်ရှိခံမဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအတွက်အမေရိကန်ကအခုလိုပံ့ပိုးကူညီတာကိုကျေးဇူးတင်စကားဆိုပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌအဖြစ်လာအိုတာဝန်ယူချိန်အတွင်းအမေရိကန်ရဲ့ကူညီမှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ပါတယ်။ဒီကူညီမှုတွေမှာအရာရှိတွေကိုမူဝါဒပိုင်းသင်တန်းပို့ချမှုတွေ၊ထောက်ပံ့ပို့ဆောင်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေနဲ့အင်္ဂလိပ်ဘာသာသင်တန်းတွေပါတယ်လို့အာဆီယံဥက္ကဋ္ဌတာဝန်ထမ်းဆောင်တဲ့ဒီနေ့မှာအမေရိကန်ကပေးတဲ့ထောက်ပံ့ကြေးတွေအကြောင်းကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့လာအိုနှစ်နိုင်ငံအရာရှိတွေဟာဒေသရင်းနဲ့ကမ္ဘာလုံးဆိုင်ရာတိုးတက်မှုတွေနဲ့ပတ်သက်လို့လည်းအကြံတဝင့်သုံးသပ်ခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုကလာအိုနဲ့အာဆီယံကြားအပြုသဘောဆောင်ပြီးအကျိုးဖြစ်ထွန်းတဲ့ဆက်ဆံမှုရှိအောင်လှုပ်ဆောင်ဖို့တန်တိတ်ထန်ချထားတာဟာအာရှပစိဖိတ်ဒေသရင်းမှာအမေရိကန်ရဲ့အရေးပါမှုကိုပြသနေပါတယ်လို့လည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆဲကအလေးထားပြောသွားခဲ့ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းတိုးတက်ရှင်တွေကိုအတိပေးအပ်ပါတယ်။အင်္ဂါနေ့မနေ့ဖက်အစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာရေကြောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကတင်မာမှုအခြေအနေတွေကိုရီးယားကျွန်းဆွယ်အရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်အဟန္တဖြစ်စေတဲ့ကိစ္စအရေအဆုံအကြောင်းအရာပေါင်းစုံတွေအတွက်ငွေကြေးအကုန်ကျများတဲ့အဆင့်မြင့်ဆွေးနွေးပွဲတွေနေ့စဉ်ကျင်းပနေပေမဲ့လူခွင့်ရေးကိစ္စတွေကိုထပ်တင်းဆွေးနွေးခြင်းမရှိတဲ့အတွက်အဲ့ဒီကိစ္စတွေကိုပါထပ်တင်းဆွေးနွေးကြဖို့လူခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။စီကမှုဝန်ကြီးချုပ်လီရှန်လုံးဟာမြန်မာနိုင်ငံမှာ၃ရက်ကြာတရားဝင်လက်ပတ်ဖို့အတွက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ယောင်ကဇွန်လ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စင်ကာပူမြန်မာတန်တမာဆက်ဆံရေးတည်ဆောက်မှုနဲ့90ပြည့်အထိမ်းအမှတ်နဲ့အချိန်ကရောက်ရှိလာတဲ့ဝန်ကြီးချုပ်လီရှန်လုံးဟာနေပြည်တော်မှာဇွန်လ9ရက်နေ့ရှိရနေ့ရက်ကြာနေထိုင်ပြီးဇွန်လ9ရက်နေ့မှာရန်ကုန်မြို့ကိုခီးဆက်ပါဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိနေစဉ်တွင်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်ဦးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကာဝေးဦးစီးချုပ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။အခုဒီနေ့မှကွန်ပိုင်းမှာကျင်းပမဲ့ကမ္ဘာကျော်လက်ဝဲချန်ပီယံမိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့အတွက်တူရကီသမ္မတရီဆက်တဲအာဒဝန်နဲ့ဂျော်ဒန်ဘီယံအဗ်ဒူလာတူတို့အမေရိကန်ပြည်ထောင်စုကိုလာကြမယ်လို့မိသားစုပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။မိုဟာမက်အလီရဲ့ဇာပနာကိုလာမယ့်တောက်ကြနေမှာသူ့ရဲ့ဇာတိမျိုးဖြစ်တဲ့ကန်တက်ကီပြည်နယ်လူဝဲမျိုးမှာကျင်းပသွားမှာဖြစ်တဲ့အကြောင်းဇာပနာအခမ်းအနားအစီအစဉ်အသေးစိတ်ကိုမိသားစုပြောခွင့်ရပုဂ္ဂိုလ်ကတင်းနှလာနေမှာကြေညာလိုက်တာဖြစ်ပါတယ်။
နိုင်ငံကတရင်အချင်းကျုပ်ကိုကုစော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နဲ့ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်ဆက်မှုဝေးပါ VOO နားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.